Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့တစ်ဖြစ်ကြပါလိမ့်ခင်ဗျာ။ VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ6ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းမီတာ30.40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါလိမ့်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်ဝင်းယူတင်ဆက်သွားမှာပါ
။ကျွန်တော်ကျော်စံသာပါ42ဦးမြောက်American ပြည်ထောင်စုသမ္မတ George H.W. Bush ရဲ့ရုပ်ကလဟာ Texas ပြည်နယ် Houston မြို့ကိုရောက်ရှိသွားပါပြီ။ Afghan ညီညာရေးအတွက် American နဲ့ပူးပေါင်းဆောင်ရွက်ရေးကို Pakistan ဝန်ကြီးချုပ်ကဆင်းသစ်လိုက်ပါတယ်။မြန်မာသာသနာရေးဝန်ကြီးရဲ့ပြောစကားကိုမကျေနပ်လို့မြန်မာသံမကြီးကို Bangladesh နိုင်ငံကြားရေးယူကဆင့်ခေါ်ခဲ့ပါတယ်။ဒီလိုအရေးကြီးသတင်းတွေကို Dr. မျိုးသက်နဲ့အတူကြေညာမှာဖြစ်ပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ Washington DC မြို့တော်မှာကျင်းပနေတဲ့42ဦးမြောက်သမ္မတ George H.W. Bush ရဲ့အခမ်းအနားမှာတော့
When the history books are written, they will say that George H.W. Bush was a great president of the United States.
တားဖြစ်သူသမ္မတဟောင်း George W. Bush ဘာတွေပြောသားတယ်လဲဆိုတာကိုသတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်သာသနာရေးဝန်ကြီးရဲ့အမှတ်ချက်နဲ့ပတ်သက်လို့တင်ပြချက်မဟုတ်နားဆင်ရမှာဖြစ်တယ်လို့ဂျမ်ဘန်သမကြီးနဲ့လည်းတွေ့ဆုံမေးမြန်းခန်းကိုတင်ဆက်အောင်ပါမှာအခုရင်ဆုံးတော့ကြာသာပတိနေမနဲ့ခင်ထိတ်တန်းအောင်နိုင်ငံတကာသတင်းတွေကိုဦးကျော်စံသာနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
42မြောက်အမေရိကန်သမ္မတဟောင်း George H.W. Bush အတွက်ပြုလုပ်တဲ့နိုင်ငံတော်ဇာပတ်အခမ်းအနားကို Washington မြို့တော် National Cathedral ဖျားရှိခိုးကျောင်းမှာဘုရုနေကကျင်းပခဲ့ပါတယ်အမေရိကန်ထိတ်တန်းနိုင်ငံရေးခေါင်းဆောင်တွေနဲ့အတူကမ္ဘာထိတ်တန်းကလက်ရှိခေါင်းဆောင်တွေပါတက်ရောက်ပြီးနိုင်ငံသားတွေလည်းတရားသွားရောက်ကာဝပြုခဲ့ကြပါရစေ။အဲ့ဒီအခမ်းအနားမှာအချိန်ကာလအဖြစ်ဆယ်စုနှစ်နှစ်ချီကွာဝေးနေသူတွေနိုင်ငံရေးအဖြစ်လောလောဆယ်သဘောထားကွဲနွေသူတွေအတူတကွဆုံစည်းခဲ့ရတာလည်းဖြစ်ပါရစေ။သမ္မတဘုရားမိသားစုနဲ့လူသိရှင်များအခြေအတင်ဖြစ်ခဲ့တဲ့လက်ရှိသမ္မတဒေါ်နယ်ထရမ့်ဟာဗုဒ္ဓဟူးနေ့ကိုနိုင်ငံလုံးကျိုးဝန်ထမ်းရောင်းနေအဖြစ်သတ်မှတ်ပေးပြီးဘုရားမိသားစုတဲခိုတဲ့နေရာကိုလည်းမိနစ်20လောက်သွားရောက်ခဲ့ပါရစေ။ဒါပေမဲ့ကွန်ဂရက်လွှတ်တော်ခန်းမမှာဂုံပြုခံဖို့မစ္စတာဘုရှ်ရဲ့အလောင်းပြင်ဆင်ထားပြီးဂုံပြုစကားပြောကြရတဲ့အထက်မှာတော့သမ္မတဘုရှ်မပါဝင်ခဲ့ပါဘူးမစ္စတာဘုရှ်ယုတ်ကလကိုဆက်ဆောင်လာတဲ့လေယာဉ်ဟာဒေသစံတော်ချိန်ဗုဒ္ဓဟူးနေ့ညနေပိုင်းမှာတက်ဆက်ပြည်နယ်ဟူစတန်မြို့အလင်တန်လေယာဉ်ခွင်ကိုဆင်းသက်ခဲ့ပါပြီဟူစတန်မြို့ကအားကစားအကျော်မော်တွေပါဝင်ဖိတ်ကြားထားသူ300လောက်ကြိုဆိုခဲ့ကြပါတယ်
American သမ္မတ Donald Trump ကသူ့ကိုယ်သူအခွန်စည်းကြက်သူလို့ကြွေးကြော်ခဲ့တဲ့နောက်အင်ကာနေ့ကကမ္ဘာဈေးကွက်တက်တွက်ခါနှုတ်ခတ်သွားခဲ့တာဖြစ်ပြီးဗိုလ်တပူးနေမှာတော့သမ္မတကသူ့ Twitter ကနေ American နဲ့တရုတ်နဲ့နိုင်ငံကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်တွေညှိနှိုင်းမှုတွေလုပ်မယ်လို့ဇက်တိုက်ရေးသားခဲ့ပါတယ်တရုတ်နိုင်ငံက American ရဲ့ပဲပုတ်ပဲနဲ့တဘာဝတိုင်းဝင်တွေပြန်ပြီးဝယ်ယူဖို့အတွက်စီစဉ်နေကြောင်းနဲ့တရုတ်က American ထွက်ကုန်တွေကိုချက်ချင်းစပြီးဝယ်ဖို့အတွက်သဘောတူခဲ့တယ်လို့လည်း Twitter မှာရေးပါတယ်။ဒါအပြင်သမ္မတရှီဂျင်ပင်ဟာမကြာသေးခင်ကအာဂျင်တီးနားကသူတို့နှုတ်ရတွေ့ဆုံပွဲမှာပြောကြားခဲ့တဲ့မြောက်ကိုပြောသလိုလုပ်မဲ့သူလို့သူယုံကြည်ကြောင်းဒါ American တဲ့ရောက်အောင် Fentanyl မူရစေတင်သွင်းသူတွေကိုရာဇဝဲကြောင်းရအေးအေးယူမယ်လို့ကတိပေးတာပါပါဝင်တယ်လို့ပြောပါတယ်။သမ္မတ Trump ရဲ့အင်ကန်နဲ့ Twitter ရေးသားချက်တွေနောက်ပိုင်း American တရုတ်ကုန်သွယ်ရေးဆိုင်ရာထိလွယ်ရှလွယ်အခြေအနေအတွက်သတိပေးတဲ့အနေနဲ့ကမ္ဘာတစ်လွှာ Stock Share ဈေးတွေထိုးကြခဲ့တာပါ။နောက်တစ်နေ့ဖြစ်တဲ့ဗုဒ္ဓဖူးနေ့မှာသမ္မတကအခုလိုအပြုသဘောဆောင်တဲ့မှတ်ချက်တွေပြန်ပြီးရေးသားခဲ့တာဖြစ်ပါတယ်။သမ္မတ Trump သူ့ကိုယ်သူအခွန်စည်းကြက်သူဖြစ်ကြောင်းကြေညာပြီး American ရဲ့ကြွယ်ဝမှုကိုထိပါဖို့ကြံရည်သူတိုင်းပြန်လည်ပေးဆပ်ရမယ်လို့ရေးသားခဲ့တဲ့နောက် American ဥရောပနဲ့အာရှ Stock Share ဈေးတွေဟာတဟုန်တို့ထိုးကြသွားကြတာဖြစ်ပါတယ
်အာဖဂန်နစ္စတန်မှာဆက်စစ်နှစ်တန်းစီလာခဲ့ပြီဖြစ်တဲ့စစ်ပွဲအဆုံးသတ်နိုင်ဖို့အတွက်တာလီဘန်တွေနဲ့နိုင်ငံရေးပြည်လည်မှုရရှိရေးမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မဲ့အစီအစဉ်ကိုပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်ကပြန်လည်ဆန့်သစ်လိုက်ပါတယ်အာဖဂန်ညီညာရေးနဲ့ပြန်လည်စစ်မြေရေးဆိုင်ရာအမေရိကန်အထူးကူစလဲဇလာမေခလာဇစ်နဲ့တွေ့ဆုံစဉ်မှာဝန်ကြီးချုပ်ခန်ကဒီကိစ္စကိုပြောကြားလိုက်တာပါသူဟာအာဖဂန်ညီညာရေးနဲ့ပြန်လည်စစ်မြေရေးကိုနိုင်ငံရေးနည်းနဲ့အဖြေရှာဖို့လိုလာတယ်လို့လည်းဗိုလ်ထုနဲ့ထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်ပြည်ပခါအတွက်နိုင်ငံရေးရအဖြေရှာရမှာကူညီဖို့ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြစ်တာရက်ခံခဲ့ပြီးတဲ့နောက်အထူးကိုယ်စားလှယ်ဇာမေခါလီဇတ်ပါကစ္စတန်ကိုရောက်ရှိလာတာဖြစ်ပါတယ်။ပါကစ္စတန်မှာ နိုင်ငံဘွားဖြစ်တဲ့ဇာမီခလာဇတ်ကိုအာဖဂန်နိုင်ငံစီစီလှုပ်ပြီးညီညာရေးမှာတာလီဘန်တွေပါဝင်အောင်ဆွဲဆောင်ဖို့တာဝန်ပေးထားတာဖြစ်ပါတယ်။အမေရိကန်နဲ့အာဖဂန်အရာရှိတွေကတော့ပါကစ္စတန်ဟာတာလီဘန်ခေါင်းဆောင်တွေကိုအပြစ်အမှောက်လုပ်နေတယ်လို့ကာလာတာရှိဆွဆွဲပြောဆိုနေကြတာလည်းဖြစ်ပါတယ်။
ကမ္ဘာကြီးပူနေစေတဲ့တံငွေထုတ်လုပ်မှုကဒီနှစ်ထက်မှဆန်းကျင်တင်လောက်အောင်အများဆုံးဖြစ်ခဲ့တယ်လို့အစိုးရခန်းစားအသက်မှာဖော်ပြလိုက်ပါတယ်။ကမ္ဘာကြီးပူနေမှုရဲ့အဆိုးဆုံးရက်ခတ်မှုတွေမကြုံရစေဖို့အတွက်2015လုံးကပါရီသဘောတူစာချုပ်မှာသတ်မှတ်ထားတဲ့ဆန်ကိုရောက်ဖို့အတွက်တိုက်ဝဲနေတယ်ဆိုတော့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့အစိုးရခန်းစားကနေပြီးတော့အချက်လက်တွေကပြသနေပါတယ်။ကုလသမဂ္ဂညှိနှိုင်းရေးမှူးရဲ့ပိုလန်နိုင်ငံမှာအခုနောက်ဆုံးတွေ့ဆုံဆွေးနွေးကြတဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာအစည်းအဝေးမှာအခုလိုအချက်လက်တွေကိုသိလာရတာပါ။ဒီနေ့ထက်မှဖန်လုံရင်တန်းဝင်ထုတ်လုပ်မှုက1.8ရာနှုန်းတိုးလာခဲ့တာဖြစ်ပြီးမနစ်ကတော့1.6ရာနှုန်းတိုးတာပါ။အဲ့ဒီမတိုင်ခင်အရင်3နှစ်တုန်းကတော့ဖန်လုံရင်တန်းဝင်ထုတ်လုပ်မှုကတည်ငြိမ်နေခဲ့ပါတယ်။ဒီနေ့ကအရင်နှစ်တွင်နဲ့မတူတမူထူးခြားတာဖြစ်နိုင်တယ်လို့ East Angela တက်ကတော်ကစာရန်ပြုစုသူ Connell Lego ကပြောပါတယ်။ဖန်လုံရင်တန်းဝင်ထုတ်လုပ်မှုကတနေ့တခြားတိုးနေတာလည်းဖြစ်နိုင်တယ်လို့ကပြောပါလေ
View American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်
ဝါရှင်တန်မြို့တော်ကဗီဒီယိုသတင်းတွေဆက်လက်ပြောပြနေပါတယ်။ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံကိုချီတက်အောင်ဘင်္ဂလားဒေ့ရှ်ကသွေးထုတ်နေတယ်လို့ဆွဆွဲပြောဆိုခဲ့တဲ့အတွက်မြန်မာအစိုးရဝန်ကြီးတူတောင်းပန်ရမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံတမန်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ယုံအတွင်းဝန်ရေရဘုတ်ချုပ်ကြီးအငြိမ်းစားခရရှစ်အလမ်စင်ခေါ်ပြီးမြန်မာဝန်ကြီးရဲ့တာဝန်မဲ့ခွဲခြားနှိမ်ချပြောဆိုတဲ့အတွက်သူ့အစိုးရအနေနဲ့အထူးစိတ်မချမ်းမြေ့ဖြစ်ရကြောင်းပြောဆိုလိုက်တာပါ။မြန်မာဝန်ကြီးရဲ့ဒီလိုပြောကြားချက်တွေဟာနိုင်ငံဆက်ဆံရေးအတွက်လည်းမကောင်းဘူးအထူးသဖြင့်ရိုဟင်ဂျာတွေပြန်ပို့ရေးကိစ္စအတွက်လုံးဝမကောင်းဘူးလို့လည်းဘင်္ဂလားဒေ့ရှ်အရာကြီးကပြောကြောင်းဒက္ခ Tribune သတင်းစာမှာဖော်ပြထားပါရယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံထဲဝင်ရောက်ချစ်တဲ့အောင်ဘင်္ဂလားဒေ့ရှ်အစိုးရဆွေးထုတ်မြောက်ကော်လုပ်နေတယ်တခါစခန်းထဲမှာသူ့ခေါ်ဘင်္ဂလီလူငယ်တွေကိုထမင်းကျွေးပြီးသူတို့မြန်မာနိုင်ငံထဲကိုတကယ်ဝင်ရောက်ချစ်တဲ့အောင်လှုံ့ဆော်နေတယ်ဒါဟာလူရေပောက်ကွဲနေတဲ့ဘင်္ဂလားဒေ့ရှ်ရဲ့ရည်မှန်းချက်ပန်းတိုင်ဖြစ်တယ်လို့မြန်မာဝန်ကြီးကပြောကြားကြောင်းတက္ကသီဗျုံမှာဖော်ပြထားပါတယ
်။ Syria နိုင်ငံက IS တွေ့ကြော်တွေဟာသူတို့တချင်းကတင်ပိုက်ထားတဲ့နေရာအတော်များများကိုဆုံးရှုံးခဲ့ရပေမယ့်အခုတော့ Syria ရှေ့ပိုင်းဒေသကသူတို့ရဲ့နောက်ဆုံးအမာခံဒေသမှာ American တွေကြောတောင်နောက်ခံပေးထားတဲ့တပ်တွေကိုတိုက်ခိုက်ဖို့အတွက်တပ်ဆွဲထားပါတယ်။ Syria Deir ez-Zor ခေမရှိတဲ့ Hajan မြို့တော်မှာတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးတော့အဲ့ဒီမှာကျဉ်းကျန်တဲ့ IS တွေ့ကြော်တွေကိုရှင်းထုတ်ဖို့ကြိုးစားနေတဲ့ Syria Democratic တပ်ဖွဲ့ SDF တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာပါ။ဒါပေမဲ့ဒေသခံတွေကတော့ IS တပ်သားတွေက Hajan မှာချိုးစစ်ဆင်ပြီး Syria ရှေ့ပိုင်းဥတီသွားနေပြီလို့ပြောပါတယ်။ Britain ခြေဆက် Syria လူခွင့်စောင့်ကြည့်အဖွဲ့ကြီးကတော့လွန်ခဲ့တဲ့24နှစ်အတွင်း SDF တွေ IS တွေကြတွေပို့ပြီးဖိအားပေးဖို့တက်ကူတွေခေါ်ခဲ့တယ်လို့ပြောပါတယ်
။ယမန်နိုင်ငံမှာ sorry ကြောထောက်နောက်ခံပြုနိုင်ငံတကာအသိမပြုအစိုးရနဲ့အီရန်ကကူညီပံ့ပိုးထားတဲ့ဟူသီသဘုံတို့အကြားအကျဉ်းသားအများအပြားအပြန်အလှန်ဖလှယ်ရေးသဘောတူညီချက်တရက်ကိုဘလူးနဲ့တေဝင်ဆွေးနွေးပွဲမစတင်ခင်မှာပဲရရှိလိုက်ကြပါတယ်။အကျဉ်းသား1500ခန်းစီကိုအပြန်အလှန်လဲလှယ်ကြမယ်လို့သိရပါတယ်။မအောင်မြင်ခဲ့တဲ့အစာပြုံးမှုတွေရှိခဲ့ပြီးတဲ့နောက်အမေရိကန်နဲ့အနောက်နိုင်ငံတွေရဲ့ဖိအားပေးမှုပြင်းထန်လာခြင်းပြည်တွင်းဆစ်ဖြစ်နေတဲ့အင်အားနှစ်ခုတို့ဟာကုလသမဂ္ဂရဲ့ရာဝင်စစ်ဆေးမှုနဲ့ဆွေးနွေးနိုင်ငံမှာဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒါပေမဲ့သတိထားစောင့်ကြည့်နေရပြီးနှစ်ဖက်အကြားအပြန်အလှန်အလျော့ပေးလိုက်လျှော့မှုကြီးကြီးမားမားရှိလာမှာမဟုတ်ဘဲစစ်ချိန်ချောချဖို့လောက်သာအလားအလာရှိနေတယ်လို့သံတမန်တွေကဆိုကြပါတယ်။ဒီကြီးမင်းပြည်တွင်းဆစ်ဟာကမ္ဘာပေါ်မှာဆန္ဒမှုဘေးဆိုးပြဿနာတွေအနေနဲ့အဆိုးရွားဆုံးဖြစ်တယ်လို့ကုလသမဂ္ဂဆန္ဒရိက္ခာဆိုင်ရာအစည်းအဝေးအကြီးအကဲကပြောကြားလိုက်ပါတယ်
။အီဂျစ်ရုပ်ရှင်မင်းသမီးရန်နီယူဆဖာပြီးခဲ့တဲ့သတင်းပတ်တုန်းကချင်းပါတဲ့ရုပ်ရှင်ပွဲတော်မှာသူ့ရဲ့ဝတ်စားဆင်မှုနဲ့ပတ်သက်ပြီးအဆိုးရွားရှိနေတဲ့အမေးမြန်းမှုကိုဗိုလ်တပူးနေမှာရင်ဆိုင်ဖြေရှင်းရပါတယ်။မိကုံတွေဖြေရှားပြီးမှစုံစမ်းစစ်ဆေးမှုခေတ္တရက်ဆိုင်မီသူ့ကိုပြန်ခွင့်ပေးပါတယ်။နောက်ယုံချင်းက January 12ရက်နေ့ဖြစ်ပြီးဝတ်စားဆင်မှုဆန်ရဆိုးဝါးတောင်းကျမှုရှိတယ်ဆိုတာစစ်ဆေးကျွင်သူဟာထောင်ဒဏ်5နှစ်ပြစ်ဒဏ်ကြာခံရဖို့ရှိပါတယ
်။
ကြာသပတေးမနေ့ခင်းထိတန်းရောက်နိုင်ငံတကာသတင်းတွေကိုဥကျော်ဇန်တာနဲ့ဒေါက်ကင်မျိုးသက်တို့ပြောပြခဲ့ကြတာပါ။အခုတော့နိုင်ငံတကာနဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်တင်ဆက်သွားပါမယ်။ဒီဇင်ဘာလ5ရက်ဗုဒ္ဓနေ့မှာဝါရှင်တန် DC က National Cathedral ဘုရားကျောင်းမှာကျင်းပတဲ့ American ပြည်ထောင်စုရဲ့41ဆက်မြောက်သမ္မတ George H.W. Bush အတွက်နိုင်ငံတော်ဇာပနအခမ်းအနားကိုအထင်ကရ American နိုင်ငံရေးခေါင်းဆောင်တွေနဲ့ကမ္ဘာတစ်ဝှမ်းကလက်ရှိနဲ့အနားယူပြီးသားခေါင်းဆောင်တွေပါတက်ရောက်ခဲ့ကြပါတယ်။အပြည့်စုံကိုဒေါက်ကင်မျိုးသက်ပြောပြမှာပါ
။သမရဟောင်းတွေဖြစ်ကြတဲ့ Jimmy Carter, Bill Clinton နဲ့ Barack Obama တို့ဟာလည်းလက်ရှိသမရ Donald Trump နဲ့အတူကွယ်လွန်သူသမရ George H.W. Bush ရဲ့ဇာပနအခမ်းအနားကိုတက်ရောက်လာကြပြီးကွယ်လွန်သူသမရ Bush အတွက်သူ့ရဲ့သားဖြစ်သူ American ရဲ့43ဆမြောက်သမရ George W. Bush ရဲ့ဂုဏ်ပြုအောက်မေ့ပွဲစကားတွေကိုနားထောင်ခဲ့ကြပါတယ်။
The best father a son or daughter could have.
ကျွန်တော်တို့သားတွေသမီးတွေအတွက်အကောင်းဆုံးဖခင်ကိုရခဲ့တာပါ။ညီမလေးရောဘင်ကိုဖက်ထားရင်မိမိလက်ကိုဆုပ်ထားတဲ့ဖေဖေရဲ့အပြုံးကိုအခုသူ့ကိုတန်တားရခြင်းမှာပြန်မြင်အောင်မိပါတယ်
။ဖိတ်ကြားထားတဲ့အေဒယ်ရော်တွေနဲ့ပြည့်နေတဲ့ Cathedral ဘုရားကျောင်းရဲ့ခန်းမထဲမှာသမရဟောင်း Bush ကသူ့ဖခင်ရဲ့ဆုံးမစကားတွေကိုပြန်ပြောင်းပြောကြားခဲ့တာပါ။
He showed me what it means to be a president who serves with integrity and leads with courage. မနက်ကိုတိုင်းပြည်နဲ့ပြည်သူတွေအပေါ်ရင်ထဲကနင်းနစ်ကာကာချစ်မြတ်လို့ဘုံတိတ်ကရှိရှိနဲ့အရာရာကိုတတ်တိရှိရှိဥဆောင်လုပ်ရမယ်ဆိုတာကိုသူကတင်ပြခဲ့ပါတယ်။သူ့ရဲ့တမန်ကြောင့်စာအုပ်ထွက်ပေါ်လာတဲ့အခါမှာတော့ George H.W. Bush ဟာအမေရိကန်ပြည်ထောင်စုရဲ့ကြီးမြတ်တဲ့သမ္မတတယောက်ဖြစ်တယ်လို့တတ်တမန်ရေးကိစ္စရမှာအထူးကြွမ်းကျင်သူခက်ခဲတဲ့ကာလတွေမှာအောင်မြင်အောင်ဥဆောင်နိုင်တဲ့ကာကွယ်ရေးဦးစီးချုပ်တယောက်ဖြစ်ုံမကအများလေးစားရတဲ့တိတ်ခါနဲ့တမာရရှိတဲ့သမ္မတတယောက်ဖြစ်တယ်လို့ရေးသားကြပါတယ
်။ကွယ်လွန်သူသမ္မတ Bush ကပြည်သူအတွက်တာဝန်ထမ်းဆောင်တာဟာဂုဏ်ရှိကြောင်းနဲ့လူအချောင်းတင်ပြခဲ့တယ်လို့သူကိုယ်တိုင်လည်းဒါကိုလက်တွေ့ပြသခဲ့တယ်လို့သားဖြစ်သူ Bush ကအမှတ်တရစကားပြောပါတယ်။ဒါအပြင်သူ့ဖခင်ဟာမြင့်မြတ်တဲ့ဂုဏ်တိတ်ခါရှိသူတူဖြစ်ကြောင်းပြောကြားညှိကုံးချုံရင်းစတင်ငိုကြွေးခဲ့တာပါ။ပရိသတ်ကသူ့ကိုလက်ခုပ်အောပါရှိခြင်းနဲ့ဂုဏ်ပြုခဲ့ကြပါတယ်။ဇာပနအခမ်းအနားမှာသမ္မတဒေါ်နယ်ထရမ့်ကအမှားစကားမပြောကြပေမဲ့အခမ်းအနားမလာခင်သူ့ Twitter ကနေ Bush မိသားစုနဲ့အတူရှိနေမှာဖြစ်ကြောင်းရေးသားခဲ့တယ်လို့ဗုဒ္ဓဘူးနဲ့ကျင်းပတဲ့ဒီအခမ်းအနားဟာဇာပနအခမ်းအနားမဟုတ်ဘဲအသက်ရှင်ရှင်နဲ့ထူးခြားတဲ့ဘဝကိုဦးဆောင်ခဲ့တဲ့ကြီးကျယ်မြင့်မြတ်တဲ့ပုဂ္ဂိုလ်တစ်ဦးအတွက်ဂုဏ်ပြုတဲ့အခမ်းအနားဖြစ်ကြောင်းပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း30နီးပါးကသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့ George H.W. Bush ဟာအသက်64နှစ်အရွယ်ပြီးခဲ့တဲ့တောက်ကြံလေးကကွယ်လွန်သွားတာဖြစ်ပြီးအခုသမ္မတ Bush အတွက်ကျင်းပတဲ့နိုင်ငံတော်ဇာပနအခမ်းအနားကိုလေးလေးစားစားတက်ရောက်လာကြတဲ့ဧည့်သည်တော်တွေထဲမှာတော့ Germany ဝန်ကြီးချုပ် Angela Merkel, Britain နိုင်ငံတာဝန်မင်းသား Charles, Jordan ဘင် Abdullah နဲ့ Poland သမ္မတ Andrzej Duda တို့လည်းပါဝင်ပါတယ်သမ္မတ Bush 1989ခုနှစ်ကနေ1993ခုနှစ်ထိသမ္မတတာဝန်ထမ်းဆောင်ခြင်းကကနေဒါနိုင်ငံဝန်ကြီးချုပ်ဖြစ်ခဲ့သူမော်ရိုနီကတော့ American ပြည်ထောင်စုရဲ့ရာဇဝင်ကိုပြန်ပြီးကြည့်ရင်သမ္မတဟောင်း George H.W. Bush လောက်တတိပြောင်းမြောက်ပြီးစီကံကြည့်တဲ့ဂုဏ်သိက္ခာရှိတဲ့သမ္မတတယောက်မှသူမတွေ့ဘူးလို့ဆိုပါတယ
် I believe it will be said that in the life of this country the United States which isIn my judgment,
American ပြည်ထောင်စုဟာဒီမိုကရေစီနည်းကြတည်ဆောက်ထားတဲ့အကြီးကျယ်အမြင့်မြတ်ဆုံးသမ္မတနိုင်ငံတနင်္ဂနွေအဖြစ်ဒီကမ္ဘာပေါ်မှာဖျားသခင်ကဖန်ဆင်းထားတယ်လို့ကျွန်တော်မြင်ပါတယ်။ဒီ American ပြည်ထောင်စုရဲ့သမိုင်းတစ်လျှောက်ပြန်ကြည့်ရင်အင်ဂျူရောမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့သမ္မတတွေထဲမှာ George H.W. Bush လောက်တတ်တည်ပြောင်မြောက်တဲ့စီကံကြီးတဲ့သိက္ခာရှိတဲ့သမ္မတတယောက်မှကျွန်တော်မတွေ့ဘူးသေးပါဘူး
။သမ္မတ Bush ရဲ့မိတ်ဆွေရင်းချက်တူဖြစ်တဲ့အထက်လွှတ်တော်အမတ်ဟောင်း Alan Simpson ကလည်းသမရဘုရားမွေးစားကနေတည်ဆုံသွားခြင်းသည်မွေးရပါဂုံတိရှိပုဂ္ဂိုလ်တူဖြစ်တယ်လို့သတ်မှတ်ပါတယ်။သမရဘုရားအထုပ်ပတ်တိရေးသားသူတူဖြစ်တဲ့သမိုင်းပညာရှင်မိုက်ကင်ကတော့သမရဘုရားအမေရိကန်ရဲ့တက်ရှိထင်ရှားနောက်ဆုံးကျန်ရတဲ့မြင့်မြတ်တဲ့နိုင်ငံရေးခေါင်းဆောင်စစ်မှုထမ်းဟောင်းတူဖြစ်ပြီး1944ခုနှစ်ဒုတိယကမ္ဘာစစ်ကြီးအတွင်းကအသက်20အရွယ်ပစိဖိတ်ဒေသတွင်ဘုံကျဲတိုက်လင်းမှုဘဝနဲ့ဂျပန်ရဲ့အဖန်စီခံရမယ်အန်ဒီယေကိုပပနဲ့နဲ့တင်းရှောင်နှိုင်းရဲ့ဒူရီတွေကတအုပ်ဖြစ်တယ်လို့ပြောပါတယ်။သမရဟောင်းဘုရှက်ရုပ်ကလပ်ကိုဗုဒ္ဓဘူးနေ့ဖျားချောင်းကအခမ်းအနားပြီးမှာပဲမေရီလန်းပြည်နယ်ကအန်ဒရူးနေတဲ့အခြေစိုက်စခန်းကိုတည်ယူခဲ့ပြီးလေးရက်စခန်းကနေတက်ဆက်ပြည်နယ်ဟျူစတန်မြို့ကိုပြန်ပြီးတည်ဆောင်ဖို့ Air Force 1လေယာဉ်မထွက်ခွာခင်အမြောက်21ချက်ပစ်ဖောက်ပြီးဂုံပြုတ်ခဲ့ပါတယ်။ဂ ကျသပရီနေမှာတော့ Saint Martin Episcopal ဘုရားကျောင်းမှာဝတ်ပြုဆုတောင်းပွဲကျင်းပပြီး George H.W. Bush သမရစာကြည့်တိုင်းနဲ့ပြရရှိရာ Texas A&M တက္ကသိုလ်ဝင်းထဲမှာရှိတဲ့ကွယ်လွန်သူသမရကတော် Barbara နဲ့သမီး Robin တို့ကိုမြှုပ်နှံထားရနေရမှာပဲဂူသွင်းတချို့မှာဖြစ်ပါတယ
်။ဒေါက်ကင်မျိုးသက်ပြောပြသွားတာပါ။သာသနာ့ဝန်ကြီးဦးအောင်ကိုရဲ့မွတ်စလင်ဆန့်ကျင်ရေးမှတ်ချက်ပေးပြောဆိုမှုကိုပြင်းပြင်းထန်ထန်ကန့်ကွက်ဖို့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံအမတ်ကြီးဦးလွင်ဦးကိုဘင်္ဂလားဒေ့ရှ်အစိုးရကမနေ့ဗုဒ္ဓဟူးနေ့ကဆင့်ခေါ်တတိပေးလိုက်ပါတယ်။တချိန်တည်းမှာပဲရိုညာဒုက္ခသည်တွေမြန်မာနိုင်ငံပြန်နိုင်ရေးမြန်မာအစိုးရမှအပြည့်ဝတာဝန်ရှိတယ်လို့အမေရိကန်သံအမတ်ကြီးမေလာကပြောပါတယ်။မန်ယူနိုင်ငံကတင်ဆက်မှာပါ
။မြန်မာနိုင်ငံကဝန်ကြီးတဦးအနေနဲ့တာဝန်မဲ့ပြီးလူမျိုးဘာသာခွဲခြားရေးစိတ်နဲ့မှတ်ချက်ပေးပြောဆိုခဲ့တာကိုဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတွင်းဝင်ရေတပ်ဗိုလ်ချုပ်ဟောင်းခါရှက်အလမ်ကမြန်မာသံမတ်ကြီးဦးလွင်ဦးကိုဒီဇင်ဘာလ5ရက်နေ့ကဆင့်ခေါ်တတိပေးပြောဆိုခဲ့တာပါ။သာသနာ့ဝန်ကြီးသူရဦးအောင်ကသူအရင်ပြောခဲ့တဲ့အစွန်းရောက်ဘာသာကြီးတစ်ခုဆိုတာနဲ့ပတ်သက်လို့အင်္ဂါနေ့ကရန်ကုန်မှာပြုလုပ်တဲ့အခမ်းအနားတစ်ခုမှာသတင်းတောက်တွေကိုပြန်ပြီးဖြေရှင်းရာကနေပြည်တွင်းနေမွတ်စလင်တွေကိုရည်ညွှန်းတာမဟုတ်ဘဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကဘင်္ဂလီတွေကိုရည်စူးတာဖြစ်ကြောင်းပြောဆိုခဲ့တာပါ။ဒါအပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကိုရိုင်းကုလသမဂ္ဂမှာသူတို့နိုင်ငံအနေနဲ့ဒုက္ခသည်တန်းကိုလက်ခံထားရတယ်လို့ပြောပြီးနိုင်ငံတကာအကူအညီတွေတောင်းခံဝေမျှစားနေတယ်လို့သူရဦးအောင်ကသတင်းထောက်တွေကိုပြောပါရယ်။နောက်ပြီးဘင်္ဂလီလူငယ်တွေကိုလည်းရခိုင်နဲ့မြန်မာပြည်ကိုချီတက်ကြဆိုပြီးလှုံ့ဆော်ရိုက်သွင်းနေတယ်လို့ဝန်ကြီးကပြောပါရယ်။အခုလိုဝန်ကြီးတဦးအနေနဲ့တာဝန်မဲ့ပြောကြားတဲ့စကားဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့အပြင်ရိုဟင်ဂျာတွေနေရာရင်းပြန်ရေးကိစ္စကိုအထူးပဲထိခိုက်စေကြောင်းနိုင်ငံသားရေးဌာနအတွင်းဝင်ရေတပ်ဗိုလ်ချုပ်ဟောင်းခါရှက်အလမ်ကပြောပါရယ်။တာနာယီဝင်ကြီးရဲ့ပြောဆိုချက်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာသံမတ်ကြီးဦးလွင်ဦးကိုဆင့်ခေါ်ပြောဆိုတဲ့အထက်မှာတန်တမာရေးစကားလုံးတွေပြင်းပြင်းထန်ထန်သုံးနှုန်းခဲ့တယ်လို့လည်းသူကဆိုပါတယ်။ဒုက္ခသည်တွေနေရပြန်ပို့ရေးနှစ်နိုင်ငံသဘောတူညီမှုစာချုပ်အရရိုဟင်ဂျာတွေဟာမြန်မာနိုင်ငံကလူတွေဖြစ်တယ်ဆိုတာဝန်ခံထားပြီးသားဖြစ်တယ်လို့ဒီလူတွေဟာမြန်မာဘက်ချမ်းမှနေတဲ့သူတွေဖြစ်တယ်ဆိုတာကိုလည်းမြန်မာသံမတ်ဦးလွင်ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးအတွင်းဝင်ကတတိပေးပြောဆိုခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအားလုံးမြန်မာနိုင်ငံကသူတို့နေရပ်ကိုပြန်ရေးမြန်မာအစိုးရထက်ဘင်္ဂလားဒေ့ရှ်ကပိုပြီးလူလာပေမဲ့သူတို့ကိုနိုင်ငံသားဖြစ်ခွင့်နဲ့အခြားအခြေခံလူခွင့်ရေးတွေကိုပေးမှသာအဓိကပြဿနာကိုဖြေရှင်းနိုင်မှာဖြစ်တယ်လို့လည်းခါရှက်အလမ်ကဆိုပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဘယ်ရိုဟင်ဂျာတွေကိုမှသူတို့အစိုးရအနေနဲ့အစွန်းရောက်ဖြစ်အောင်လုပ်ပေးနေတာမရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်ခါရှက်အလမ်ကမြန်မာသံမတ်ကြီးကိုပြောပါရယ်အခုလိုသာသနာရေးဝန်ကြီးသူရဦးအောင်ကိုမှတ်ချက်ပေးပြောဆိုတဲ့အပေါ်မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေချိန်မှာဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်စ်ဘဇာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုနေတဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမတ်ကြီးအော်မီလာကလည်းဒုက္ခသည်စခန်းတွေရဲ့အခြေအနေတွေဟာအလွန်ကိုဆိုးရွားနေစေဖြစ်ပြီးကိုယ်တိုင်မြင်တွေ့ရတဲ့အခြေအနေအရဒုက္ခသည်တွေလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဘက်ကပူးပေါင်းဆောင်ရွက်မှုတွေရှိတာတွေ့ရပြီးအဓိကတာဝန်ရှိတဲ့မြန်မာအစိုးရဘက်ကဒုက္ခသည်တွေလုံခြုံရေးနဲ့ပတ်သက်တဲ့အာမခံချက်မျိုးရှိစေမဲ့အခြေအနေမျိုးတိုးတက်လာတာမတွေ့ရဘူးလို့အမေရိကန်သံမတ်ကြီးမီလာကပြောပါတယ်။မြန်မာဘက်ချမ်းကနေရိုဟင်ဂျာတွေအခုချိန်ထိထွက်ပြေးလာနေစေဖြစ်တယ်လို့သံမတ်ကြီးကဆိုပါတယ
်။ We need to ensure that the eyes of the world remain focused.
ရိုဟင်ဂျာဒုက္ခသည်အရေးကိုကဘာကြီးအနေနဲ့မျက်ခြေမပြအာရုံစိုက်ဖို့လိုအပ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာတွေထွက်ပြေးလာကြဆဲဖြစ်ပြီးတလကိုလူဦးရေ150ဒါမှမဟုတ်200လောက်ရှိနေပါတယ်။ဒါဟာတကယ့်ကိုများပြားတဲ့အရေးအတွက်ပါ။ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အနေနဲ့စီးပွားရေးအရာရောသဘာဝပတ်ဝန်းကျင်ထင်ထင်ရေးအရာပါအလွန်ထိခိုက်ပါတယ်။ဒီမှာရှိတဲ့အတိုင်းဝိုင်းနဲ့ပူးပေါင်းအလုပ်လုပ်တာကိုမြင်ရတာတကယ့်ကိုလေးစားစရာကောင်းပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေသူတို့မူရင်းနေရာကိုပြန်နိုင်ဖို့အခြေအနေတွေလက်တွေ့ဖန်တီးပေးဖို့မြန်မာဘက်မှတာဝန်ရှိပါတယ်။
မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့မှာစတင်မှုဖြစ်ပေမဲ့ဒုက္ခသည်တွေတရားမှမပြန်ကြတဲ့အတွက်အစီအစဉ်မအောင်မမြင်ဖြစ်ခဲ့ပါတယ်။မြန်မာဘက်ကလက်ခံမဲ့ပထမဆုံးအထုပ်စီးရင်မှာတော့ဒုက္ခသည်ပေါင်း 2,252 ဦးရှိပါတယ်ရှင
်။မှန်ရင်နိုင်ဖြစ်ပါတယ်။အခုတော့တွေးဆုံမေးမြန်းချက်ကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ဖိအားပေးတံခါးအရေးယူတာတွေကိုသဘောမတူဘူးလို့မြန်မာနိုင်ငံဆိုင်ရာဂျပန်တန်အမတ်ကြီးအီချီရိုမူရာယာမာကပြောပါတယ်။ပို့ထူးနေကရန်ကုန်ဂျပန်တန်ရုံးမှာ VOA ဝိုင်းလို့သားကိုကျော်ကျော်သိန်းကဂျပန်တန်အမတ်ကြီးကိုတီးခြားတွေ့ဆုံမေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ်။
အဲ့ဒီရကန်ပြည်နယ်ကိစ္စကဒီမသားမဒီမကြီးမားတဲ့အကေကေများမိမဆိုးရအတွေ့မိမတိုင်းပြည်အတွေ့တဲ့ကြီးမားတဲ့အကေဆုံးပြည်တဲ့အကေကေပြန်လာပြပါတယ်ဆိုတော့ဒါပေမဲ့ဒီကိစ္စကအကွန်တီကြတဲ့အတိုင်းဟိုတိရှုပ်တွေ့တဲ့ကိစ္စပြပါတယ်အဲ့ဒီတမန်ရှိတဲ့ကိစ္စတွေပြပါတယ်ဒါဟိုခုနစ်ပါမများဆိုတာဟိုအိမ်တော်ကပြီးခဲ့တဲ့ကိစ္စဒါပေမဲ့ဟိုအဲ့ဒီကိစ္စကဤမတမရှုပ်တဲ့အတွေ့အဲ့ဒီအိမ်အစိုးရတဲ့ပြပြဟိုလုံးဝမပြေရှင်းနိုင်ပြီးတော့အခုဒီတော့ချိန်မှာတဲ့ကိစ္စပြတော့ပါရခင်ဗျာဒါကြောင့်ကျွန်တော်တို့ကတော့အဲ့ဒါကိုမူတည်ပြီးတော့ခြေပြီးတော့မိမအစိုးရနဲ့ကျွန်တော်တို့အဲ့ဒီပူပန်ပြီးတော့ခေါင်းဘက်ကိုတွန်းနိုင်အောင်ဘယ်လိုလုပ်နိုင်မလဲဆိုတော့အတူတူပူပန်ပြီးဆောင်ရွက်ခြင်းပါအခုကအရေးချိတာကမိမအစိုးရကဆုံးပြပြီးတော့လူလာတဲ့စုံစမ်းစစ်ဆေးရေးအပွဲကိုဖွေစည်းလိုက်ပါရခင်ဗျာအဲ့ဒီဖွေစည်းပြီးတော့အခုစုံစမ်းစစ်ဆေးရေးအပွဲမှာကျွန်တော်တို့နိုင်ငံသားသားအဲ့ဒီဟိုချွမ်းချင်တဲ့ပုဂ္ဂိုလ်ဂျပန်လူမျိုးတွေပါပါတယ်ဖိလစ်ပင်နိုင်ငံမှာလည်းတယောက်ပါပါတယ်ဗမာချွမ်းချင်တဲ့ပုဂ္ဂိုလ်များလည်းပါပါတယ်အဲ့တံကလူတာတဲ့ဆုံးစားစစ်စီရဲ့အပွဲအဲ့တော့ဖေးစီလိုက်တယ်ဒါကြောင့်နတ်တောင်းစစ်ချောက်ကူညီနတ်တောင်းစစ်ကူညီနောက်ပိုင်းမှာပါပိတလေဆိုတာကိုသူကဆုံးစားနေပါတယ်ဒါကြောင့်အဲ့ဒီဆုံးစားနေတဲ့ရလာကိုမူတည်ပြီးတော့ကျွန်တော်တို့စစ်ပြည်တော်ဒီမြန်မာနိုင်ငံဒီရကိုင်းပြည်နယ်ကိစ္စကိုကျွန်တော်ဆွေးနွေးခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံအပေါ်ဒီရခိုင်ကိစ္စနဲ့ဆက်ဆက်ပြီးတော့အပြင်းထန်ဖိအားပေးဖို့ဟလာအထူးသဖြင့်အခုဆိုရင်ဥရောပသမဂ္ဂက GSP လို့ခေါ်တဲ့ငွေအထူးပွင့်ရေရုပ်သိမ်းဖို့ဒီစဉ်းစားနေပါတယ်။ American ပြည်အောင်စုဘက်မှလည်းပဲကွန်ကရစ်လွှတ်တော်ကပြစ်မှတ်ထားပြီးတော့အရေးယူတဲ့ရေးယူဒဏ်ခတ်မှုတွေချဖို့အတွက်တွန်းအားပေးနေတာတွေရှိပါတယ်။ဆိုတော့ဒီလိုမျိုးဒဏ်ခတ်အရေးယူမှုတွေမြန်မာနိုင်ငံပေါ်ပေးဖို့ချဖို့လုပ်နေကြတဲ့အပေါ်မှာရောသမဂ္ဂကြီးဘယ်လိုသဘောထားရှိပါလဲ
။ဟုတ်ကဲ့အဲ့ဒီဟိုကျွန်တော်တို့ကဟို American နိုင်ငံအဲ့ဒီတခြားအနောက်နိုင်ငံများအဲ့ဒါကျွန်တော်တို့ကမြန်မာနိုင်ငံနဲ့ပတ်သက်ရည်ရွယ်ချက်ကအတူတူပြပါတယ်ကျွန်တော်တို့ဂျပန်နဲ့ဟိုအနောက်နိုင်ငံရည်ရွယ်ချက်ကဗာလဲဆိုတော့ဒီမြန်မာနိုင်ငံဒီမိုကရေစီကပို့ပြီးတော့ဒီမိုကရေစီဖြစ်အောင်ဒီနိုင်ငံကဒီမိုကရေစီနိုင်ငံဖြစ်အောင်ပြီးတော့နောက်ကကစီးပွားရေးပြုံပြတော့တဲ့ဒီနိုင်ငံဖြစ်အောင်ပြီးတော့ဒီမိုကရေစီလည်းပြီးတဲ့စီးပွားရေးတော့တဲ့ပြီးတော့ဗမာဒေတာကံကပြည်သူလူထုများသူကအဲ့ဒီဟိုစိတ်ချမ်းသာမှုရအောင်အဲ့ဒါကကျွန်တော်တို့အဲ့ဒီဂျပန်ဆိုရာရေအမေရိကဆိုရာရေဟိုအနောက်နိုင်ငံရေဤရဲ့ချက်ပြပါတယ်ခင်ဗျာအဲ့ဒီဤရဲ့ချက်ကိုဘယ်လိုညင်းနဲ့အကောင့်တီးပို့မှာလဲဆိုတာကအရေးကြီးပါတယ်ဒါကြောင့်အဲ့ဒီဤရဲ့ချက်ကိုအဲ့ဒီဖီအားပေးမယ် IAU မယ်ဟိုအဲ့ဒီတော့ပေးပြီးတော့ပြနိုင်မယ်ဆိုရင်ကျွန်တော်အတူတူလုပ်ပါမယ်ဒါပေမဲ့တကယ်ပြနိုင်မှာလားမေကွန်းတကူရှိပါတယ်ဒါကြောင့်ကျွန်တော်တို့ကအဲ့ဒါကိုမဖြစ်နိုင်ဘူးလို့ကျွန်တော်တို့ယူဆပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ကအဲ့ဒီဒီကိစ္စကြောင့်အဲ့ဒီဟိုမြန်မာနိုင်ငံကိုဖိအားပေးတယ်အရေးယူတယ်ဆိုတာကတော့ကျွန်တော်တို့ even နေတယ်ဟိုဒီတိုင်းပြည်ထုတ်တယ်ဘို့ဒီမိုကရေစီဖြစ်အောင်ဆို accounting မဖုံးနိုင်ဘူး။ဒါကြောင့်ကျွန်တော်တို့အဲ့ဒီလိုညီတော်ကျွန်တော်တို့တဘိုးမတွန်းနိုင်ပါဘူး
။ဟုတ်ကဲ့။ဂျပန်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆက်တွဲမေးခွန်းကတမန်ကြီးရှိကပြောထားတဲ့အထက်မှာလည်းပါပါတယ်။ဂျပန်နဲ့ဂျပန်ကမြန်မာနဲ့ပူးပေါင်းပြီးတော့အကူအညီပေးနေတယ်လို့နေတယ်ဆိုတော့ကျွန်တော်ကဂျပန်နိုင်ငံအနေနဲ့ရခိုင်ကိစ္စပေါ့လေခိုင်ကိစ္စအတွက်ဂျပန်နိုင်ငံဘက်ကအကူအညီလှုပ်ဆောင်ပေးနေတာလေအဓိကတချို့နည်းနည်းပြောပြပါလား
ဟုတ်ကဲ့ကျွန်တော်တို့ကအဲ့ဒီအဓိကကဟိုနကူရှိပါတယ်ပထမတကူကဟိုတကေဟိုဘက်ကထွေပြေးလိုက်တယ်အဲ့ဒီဒုက္ခဒီများဗမာပြည်ကိုဖျန်းတာတဲ့အကမှာသူနေဖို့အိမ်ပြီးတော့စာနာရေးကဘာညာလိုအပ်တဲ့ဆိုရင်ကျွန်တော်တို့မိမအစိုးရနဲ့ပေါင်းပြီးတော့ပြီးတော့ဒါမှဟုတ်ရင်ကျွန်တော်ကုလသမဂ္ဂကနေတဆင့်အကူအညီပေးဖို့ဆိုတာကိုအဲ့ဒါကကျွန်တော်တို့စစ်ပြီးတော့မိမအစိုးရကုလသမဂ္ဂများနဲ့ဆွေးနွေးနေပါတယ်ခင်ဗျအဲ့ဒါကပထမအခြေဖြစ်ပါတယ်ဒုတိယအခြေကကျွန်တော်တို့ကဒီအဲ့တကုအရေးကြီးတာကဒီကိစ္စနဲ့ပတ်သက်ဆိုရင်မိမနိုင်ငံအစိုးရကဒီကိစ္စကိုဖြေရှင်းနိုင်အောင်ချိုးစားနေတဲ့ဟာကိုနိုင်ငံတကာယုံကြည်မှုရဖို့ကအရေးကြီးပါတယ်ခင်ဗျကျွန်တော်တို့ကအဲ့ဒီမိမဆိုရနဲ့ကုလသမဂ္ဂ UNHCR UNDP နဲ့ MOU ကိုလက်မှတ်တော်လိုက်တာအဲ့ဒီလက်မှတ်တော်လိုက်တဲ့ MOU ကိုအဲ့ဒီတွန်ပွဲဆောင်ပူပန်ပြီးအကောင့်တီဖုန်းနိုင်အောင်ကျွန်တော်တို့ဂျပန်ဆိုရဘက်ကအကူအညီပေးနိုင်တဲ့ဟာဆိုရင်စစ်ပြီးတော့အကူအညီပေးပါမယ်ခင်ဗျာဒါကြောင့်ကျွန်တော်တို့အဓိကလုပ်နေတဲ့ဟာကအခုခုနပြောတဲ့အဲ့ဒီနာချက်ပြပါတယ်ခင်ဗျာ
ဂျပန်သံမတ်ကြီးမာရုယာမာကိုကိုကျော်ကျော်သိဂျပန်ရန်ကုန်တန်ရုံမှာတွားရောက်တွေ့ဆုံမေးမြန်းခဲ့တာပါအခုတော့ကမ္ဘာသတင်းလွှာတစ်ပုဒ်ကိုပြောပြခြင်းပါတယ်ကမ္ဘာပေါ်မှာ အများကကြိုက်တတ်တဲ့အမျိုးသားရေးဝါဒလှုံ့ဆော်မှုအပေါ်ထောက်ခံအားပေးမှုတွေတိုးလာတာကြောင့်1948ခုနှစ်ကအတည်ပြုခဲ့တဲ့နိုင်ငံတကာလူ့အခွင့်အရေးပဒိညာဉ်စာတမ်းကြီးမှာထည့်သွင်းဖော်ပြထားတဲ့လွတ်လပ်မှုလူ့အခွင့်အရေးခံစား권နဲ့အကာအကွယ်ပေးရေးဆိုင်ရာအချက်အလက်အတော်များများဟာချိန်ချောက်ခံနေရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကသတိပေးလိုက်ပါတယ်။ဒီအကြောင်းဂျနီဗာကနေ VOA သတင်းနောက်လီဇာ Schlein ပေးပို့တဲ့သတင်းလွှာကိုတော်လတ်လတန်ပြောပြမှာပါ
။ဒီဇင်ဘာ6ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးပဒိညာဉ်စာတမ်းကြီးအတည်ပြုတဲ့290ပြည့်အထိမ့်မှတ်နေပဲဖြစ်ပါတယ်။ပထမနေ့ဒုတိယကဘာစစ်ကြီးတွေဒဏ်အပြင်1930ခုနှစ်များကစီးပွားရေးကတ်ဆိုင်မှုကြီးနဲ့ဟိုလိုကော့စ်ကိုဂျူးလူမျိုးတွေကိုနာဇီဂျာမနီတို့ကအစိတ်တန်းဝိတ်တိုက်တွင်တပ်ဖြတ်မှုအဆရှိတဲ့လူ့ဘဝရဲ့အနိဋ္ဌာယုံတွေကိုအခြေခံပြီးပေါက်ဖွားလာတဲ့ဒီလူ့အခွင့်အရေးပဒိညာဉ်စာတမ်းကြီးဟာအလားတူပဋိပက္ခဘေးစိုးတွေနောက်ထပ်မဖြစ်ရလေအောင်ဟန်တားနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ်။ဒီလူ့အခွင့်အရေးပဒိညာဉ်စာတမ်းကြီးဟာခေတ်ဆက်ဆက်မှာမှတ်ချုပ်တင်စမ်းသပ်ခြင်းခံခဲ့ရတာဖြစ်ပြီးတိုးတက်မှုတွေလည်းရရှိခဲ့တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလေးကပြောပါတယ
် We have seen in this 70 years a lot of progress done.
ခုနှစ်ဆယ်အတွင်းမှာတိုးတက်မှုတွေအများကြီးကိုမြင်တွေ့ခဲ့ရပါတယ်။1948ခုနှစ်ကတည်းကဆိုင်အဲ့ဒီတုန်းကကြီးကျုံစနစ်ရှိခဲ့တယ်။အသားရောင်ခွဲခြားမှုရှိခဲ့တယ်။ကိုလိုနီနယ်ချက်ဝါဒရှိခဲ့တယ်။ကမ္ဘာပေါ်မှာပြဿနာမျိုးစုံကြုံခဲ့ရတယ်။နိုင်ငံအတော်များများမှာအမျိုးသမီးတွေလည်းမဲပေးပိုင်ခွင့်မရှိခဲ့ကြပါဘူး။ဒါကြောင့်လူအခွင့်အရေးပဒိညာဉ်စာတမ်းကြီးအတည်ပြုခဲ့ပြီးတဲ့နောက်တိုးတက်မှုတွေရရှိခဲ့တာကိုတွေ့နိုင်ရတယ်လို့လူအခွင့်အရေးမဟာမင်းကြီးဘက်ရှလေးကပြောသွားခဲ့တာပါ။ဒါဒီခေတ်မှာ LGBT ခေါ်လိင်တူနှစ်သက်သူလိင်အင်္ဂါပြောင်းထားသူစသဖြင့်တို့အတွက်တန်းတူအခွင့်အရေးရရှိရေးလူတွေအသက်ရှင်နေထိုင်ခွင့်ဆန္ဒရိက္ခာနဲ့ကျမရဲ့ခံစား권အပြင်ရာသီဥတုအပြောင်းလဲတန်းစသဖြင့်နဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့အကဲဆမ်းမှုတွေကိုဒီလူ့ခွင့်ရဲ့ပဒိညာဉ်စာတမ်းကြီးအခြေခံမှုတွေကျင့်သုံးခြင်းအပြင်ဖြည့်ရှင်းယူနိုင်ပါတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့နိုင်ငံရေးခေါင်းဆောင်တွေကကိုယ့်နိုင်ငံကိုယ့်လူမျိုးရဲ့မြို့သားရေးဝါဒီကိုဦးစားပေးပြီးအစွန်းရောက်ပြောဆိုမှုတွေကြောင့်ဒီအခြေခံလူ့ခွင့်ရေးတွေဟာချင်းချောက်တိုက်စားခြင်းခံနေရတယ်လို့သူကပြောပါတယ
် When leaders speak about things or say some things like the ones I mentioned that
နိုင်ငံခေါင်းဆောင်တွေကခြေချပြောင်းရွှေ့သူတွေအပေါ်ဆန့်ကျင်တဲ့ပြောဆိုမှုတွေဒါမှမဟုတ်မုန်းတရားပွားစီမဲ့စကားတွေမတူကွဲပြားတဲ့လူမျိုးတွေအပေါ်မုန်းတိမှုစကားတွေပြောကြတဲ့အခါလူ့ခွင့်ကိုတခြားလူတွေလေးစားလိုက်နာခြင်းမပြုဘူးလိုက်စင်ထုတ်ပေးရရောက်ပါတယ်လို့မီရှယ်ဘက်ရှလေးကပြောသွားတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံခေါင်းဆောင်တွေအနေနဲ့ပြောတဲ့စကားတွေအပေါ်တာဝန်ယူတာဝန်ခံသင့်ရှိကြပြီးမိမိအနေနဲ့စံပြနမူနာဖြင့်ခေါင်းဆောင်မှုပြနိုင်မှုလိုတယ်လို့ဘက်ရှလေးကပြောပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာအာဏာပိုင်တွေကကိုယ်နိုင်ငံသားတွေရဲ့လူ့အခွင့်အရေးကိုချိုးဖောက်နေကြပြီးလူခွင့်ရေးဟာအနောက်နိုင်ငံနဲ့ဆိုင်တဲ့အတွေးခေါ်လို့စင်ကြေပြီးပြောဆိုကြတာကိုလေလူခွင့်ရေးမဟာမင်းကြီးကလက်မခံပယ်ချလိုက်ပါတယ်။လူခွင့်ရေးဟာလူတိုင်းရဲ့မွေးရပါအခွင့်အရေးဖြစ်ပြီးလူတိုင်းဟာလွတ်လပ်မှုနဲ့အကာအကွယ်ပေးခံရမှုအပါအဝင်အခြေခံလူခွင့်ရေးကိုတန်းတူခံစား권ရှိတင်ကြတယ်လို့လည်းသူကပြောပါတယ်။ဒါကြောင့်လေနိုင်ငံတကာလူခွင့်ရေးပဒိညာဉ်စာတမ်းကြီးမှာထည့်သွင်းထားတဲ့တံပိုးကြီးလာတဲ့အခွင့်အရေးတွေမဆုံးရှုံးရလေအောင်ထိမ့်သိမ့်ကြဖို့ကလူတိုင်းမှာတာဝန်ရှိပါတယ်လို့လည်းသူကပြောသွားပါတယ်ရှင
်။လူအခွင့်အရေးပဒိညာဉ်စာတမ်းမှာအချက်တွေထိခိုက်လာနေကြောင်းကုလသမဂ္ဂအကြီးရဲ့ကဲရဲ့ပြောကြားချက်ကိုတလလတန်တင်ပြခဲ့တာပါ။အစီအစဉ်နောက်ပိုင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်သူယုံကြည်ရာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA အမေရိကန်တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်မှာဖြစ်တယ်လို့သူယုံကြည်ရာကဏ္ဍတင်ဆက်တဲ့အခါမှာတော
့အဲ့ဒီအခါမှာကမ္ဘာမှာပြောင်းပြောင်းမတည့်တဲ့မညွတ်တဲ့မတည့်တဲ့အဖွဲ့အစည်းတွေဖြစ်ကောင်းဖြစ်မယ်ကျွန်တော်တို့နိုင်ငံမှာ
ကြပါဆရာမျိုးတေစာမောင်ရဲ့ယုံကြည်ရာတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုဦးကျော်စံသားနဲ့အတူတင်ဆက်သွားမှာဖြစ်ပါတယ
်ဒေါန်ဆန်းစုကြည်ရဲ့အထူးကြံမှုကိုတရုတ်အခွင့်အောင်းယူဆိုတဲ့ခေါင်းစဉ်နဲ့ Asia Times မှာဗတ်တလစ်နာရေးသားတဲ့ဆောင်းပါးကိုဖတ်ရပါတယ်တိုင်းရင်းသားတွေနဲ့ဘာသာရေးလူမျိုးစုတွေရဲ့အခွင့်အရေးတွေကိုချိုးဖောက်နှိပ်ကွပ်တဲ့အတွက်အနောက်နိုင်ငံအစိုးရတွေကမြန်မာနိုင်ငံပေါ်အရေးယူဒဏ်ခတ်ဖို့လုပ်နေခြင်းတရုတ်ကတည်းကအခွင့်အကောင်းယူပြီးယင်းနည်းမျိုးနွယ်မှုတွေတိုးချဲ့ဖို့ကြိုးပမ်းနေတယ်လို့စာရေးပါတယ်။ဘေကျင်းအခြေစိုက်ဝမ်ပေါင်းသတ္တုရင်း Limited ရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့မြန်မာရန်စီကျင်းနီ Limited ဟာမုံရွာအနီးတစ်ဝိုက်ဧကတသိန်းကျဲတဲ့မြေခွက်မှာကျင်းနီရှာဖွေခွင့်ရရှိသွားတယ်လို့သိရပါတယ်။တရုတ်နိုင်ငံပိုင်း CNIC လက်နက် Corporation ရဲ့လက်အောက်ခံဝမ်ပေါင်းဟာ2010ပြည့်ကလေးကမြန်မာနိုင်ငံမှာလှုပ်ရှားနေပြီလို့ဆိုပါတယ်။ဝမ်ပေါင်းရဲ့လက်ပတောင်းတပ်တူတွင်စီမံကိန်းဟာအာဏာပိုင်တွေနဲ့ဒေသခံတွေအကြီးအကျယ်သဘောကွဲလို့စရာဖြစ်ခဲ့တယ်လို့အာဏာကြီးမားတဲ့စစ်တပ်အတွင်းမှာတော့တရုတ်လူသားစုနဲ့တရုတ်ဆန့်ကျင်သူဆိုပြီးကွဲပြဲစေခဲ့တယ်လို့ကြားခဲ့ရပါတယ်။ဝမ်ပေါင်းကုမ္ပဏီကအခုဆက်လုပ်လာမဲ့စီမံကိန်းဟာဒေါန်ဆန်းစုကြည်တရုတ်ဘက်ကိုပူပြီးရင်းသွားပြီလို့ထင်စရာဖြစ်နေတယ်လို့လည်းဆိုရတယ်။လက်ပတောင်းစီမံကိန်းကိစ္စမှာအာဏာပိုင်တွေကနှိပ်ကွပ်လို့ဆန္ဒပြသူတွေအထက်ကထိခိုက်ဒဏ်ရာရမှုတွေနဲ့သေဆုံးသူတောင်ရှိခဲ့ပြီးတရုတ်ကမြေသိမ်းထားတဲ့အတွက်ရောကြီးပေးတာကိုတောင်ဒေသခံတွေကလက်မခံပဲဘိုးဘောပိုင်မြေတွေကိုပဲဆက်လက်လူကျင်တယ်ဆက်လက်လုကင်လူတယ်လို့ပြောခဲ့ကြတာပါ။အခုရခိုင်မြောက်ပိုင်းမှာရင်းညာမွတ်စလင်တွေကိုအကြမ်းဖက်နှိမ်နင်းပြီးတဲ့နောက်အနောက်နိုင်ငံတွေကရှုတ်ချနေခြင်းမြန်မာနိုင်ငံတွင်းမှာတရုတ်ရဲ့အခန့်ကဏ္ဍပုံမြင့်လာနေတာဒေါန်ဆန်းစုကြည်အစိုးရကဘယ်အထိလိုက်လျောသွားမလဲဆိုတာတွေးစရာဖြစ်လာပါတဲ့2020ပြည့်ရွေးကောက်ပွဲ2015ရွေးကောက်ပွဲတွေပြီးဒီမိုကရေစီပြုပြင်ရေးတွေပြုလုပ်လာတာကို၌ကတရုတ်အပေါ်မှီခိုရလွန်လို့တိုင်းပြည်အချုပ်အခြာအာဏာအတွက်တော့မလိုလားဘူးဆိုပြီးပြုပြင်ပြောင်းလဲရေးတွေလုပ်လာတဲ့ဆိုတဲ့သဘောအများကြီးတွေးခဲ့ရတယ်လို့လည်းသူကသုံးသပ်ထားပါတယ်သမ္မတဟောင်းဦးသိန်းစင်လက်ထက်တုန်းကတရုတ်စီးပွားရေးစီမံကိန်းအများအပြားကိုရပ်ဆိုင်ထားခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကတော့တိုင်းပြည်စီးပွားရေးမြန်မာစီရင်လို့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုပုံမလူချင်းနေကြပါတဲ့။ဒါဟာတရုတ်အပေါ်သံတရားရှိနေတဲ့စစ်တပ်နဲ့စိတ်ဝမ်းကွဲမှုဖြစ်လာနိုင်ွယ်ရှိနေတယ်လို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ
။အမျိုးသားတွေသာလွှမ်းမိုးနေတဲ့မြန်မာညဉ့်ဉန်ရေးဖြစ်စဉ်ဆိုတဲ့ခေါင်းစဉ်နဲ့မြန်မာ Times သတင်းစာမှာ Thompson 6ရေးသားထားတဲ့ဆောင်းပါးကိုလည်းတင်ပြခြင်းပါတယ်။မြမညဉ့်ဉန်ရေးဖြစ်စဉ်ကိုကြည့်ရင်တနက်ကင်ထားတဲ့အမျိုးသားတွေအချင်းချင်းကြားမှာသာဆွေးနွေးပွဲလုပ်နေပြီးတိုင်းရင်းသူအမျိုးသမီးတွေပါဝင်မှုအလွန်နည်းနေသေးတာကြောင့်ဒီကွာဟချက်ကိုနည်းအောင်လုပ်နိုင်မယ်ဆိုရင်ညဉ့်ဉန်ရေးဆွေးနွေးပွဲတွေအောင်မြင်လာမယ့်အလားအလာပိုတိုးလာနိုင်ကြောင်းဆောင်းပါးရှင်ကထောက်ပြပါတယ်။ကြားမှာတန်းတူခွင့်ရရေးဟာမြမနိုင်ငံမှာအရင်ကတည်းကရှိလာခဲ့တဲ့စိန်ခေါ်မှုတစ်ရပ်ဖြစ်ပြီးနိုင်ငံရေးဥဆောင်မှုကဏ္ဍမှာအမျိုးသမီးတွေပိုပြီးပါဝင်ခွင့်ရလာအောင် NLD အစိုးရကလည်းလုံလောက်တဲ့အားထုတ်မှုမရှိသေးဘူးလို့ဆိုပါတယ်အစိုးရအဖွဲ့ကိုပြန်ကြည့်ရင်ဝန်ကြီး25ဦးထဲမှာအမျိုးသမီးဝန်ကြီးကဒေါန်ဆန်းစုကြည်တယောက်တည်းပါဝင်နေတာတွေ့ရမှာဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ် UKH Carter Center နဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB တို့ပူးပေါင်းပြီးညဉ့်ဉန်းရေးနဲ့နိုင်ငံရေးဖြစ်စဉ်တွေမှာအမျိုးသမီးများပါဝင်လာစေရေးဆိုတဲ့ခေါင်းစဉ်နဲ့ပြီးခဲ့တဲ့နိုဝင်ဘာလတည်းရန်ကုန်မြို့မှာ3ရက်ကြာဆွေးနွေးခဲ့တာပါ ပြည်တွင်းပဋိပက္ခတွေလိမ္မာဆိုင်ရာအကြမ်းဖက်ဆော့ကားခံရမှုတွေနဲ့ညဉ့်ဉျေးရေးလုပ်ငန်းစဉ်မှာအမျိုးသမီးတွေရဲ့အတန်းတွေကိုလှစ်လျူရှုဘေးဖယ်ထားတာတွေကမြန်မာတိုင်းသူအမျိုးသမီးတွေရဲ့ပါဝင်ခွင့်ရမှုအချိုးအစားမမျှမတဖြစ်လာစေရာကြောင်းကာတာစင်တာရဲ့မြန်မာဌာနကိုယ်စားလှယ် Greg Kehelia ကထောက်ပြပါတယ်။ဒါအပြင်ညဉ့်ဉျေးရေးဖြစ်စဉ်မှာနိုင်ငံရေးပါတီတွေပါဝင်ခွင့်ရမှုကလည်းအတော်ကိုအကန့်အသတ်ရှိနေကြောင်းသူကဆိုပါတယ်။အကြောင်းတရားတွေကြောင့်ညဉ့်ဉျေးရေးဖြစ်စဉ်မှာတနက်ကင်သားတဲ့အမျိုးသားတွေအချင်းချင်းကြားမှာသာဆွေးနွေးပွဲလုပ်နေရတာဖြစ်တယ်လို့ Greg ကဝေဖန်ပါတယ်။ညဉ့်ဉျေးရေးဖြစ်စဉ်မှာအမျိုးသမီးတွေအနည်းဆုံး30ရာခိုင်နှုန်းပါဝင်တဲ့နယ်လို့ကုလသမဂ္ဂကြားမဒန်းတူရေးဆိုင်ရာအဖွဲ့ကအကြံပြုထားပေမဲ့လက်တွေ့မြန်မာညီညာရေးဖြစ်စဉ်မှာတော့အမျိုးသမီးပါဝင်မှုက30ရာခိုင်နှုန်းအောက်မှာသာရှိနေသေးတယ်လို့ဆိုပါတယ်။တိုင်းသားနိုင်ငံရေးပါတီတွေဟာညီညာရေးလုပ်ငန်းစဉ်မှာထိရောက်တဲ့ပါဝင်ခွင့်မရတာကြောင့်တိုင်းရင်းသူတွေဟာအမျိုးသမီးဖြစ်နေတာကတကြောင်တိုင်းရင်းသားပါတီရဲ့အဖွဲ့ဝင်ဖြစ်နေတာကတကြောင်ကြောင့်ညီညာရေးမှာပါဝင်ခွင့်ရဖို့ကိုတောင်ဝေးနေသေးကြောင်းဆောင်းပါရှင်ကဆိုပါတယ်။မြန်မာနိုင်ငံလူဦးရေစုစုပေါင်းရဲ့52ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ပေမဲ့ NLD အစိုးရလက်ထက်ပြည်ထောင်စုလွှတ်တော်တဲ့အမျိုးသမီးပါဝင်မှုက10ရာခိုင်နှုန်းကျော်ကျော်သာရှိနေသေးပြီးတိုင်းနယ်ပြည်နယ်လွှတ်တော်တွေမှာ 6.9 ရာခိုင်နှုန်းသာရှိကြောင်းဒါပေမဲ့အဲ့ဒီပမာဏကအရင်ဦးသိန်းစင်အစိုးရလက်ထက်နဲ့စာရင်း2ဆ3ဆနီးပါးတိုးပွားလာကြောင်းဆောင်းပါရှင်ကဆိုပါတယ်အပြည့်စုံကိုတော့ဒီဇင်ဘာလ9ရက်နေ့ထုတ်မြန်မာ Times အင်္ဂလိပ်သတင်းစာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှိနေရှင်။ဒါမဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့ခွင့်ရေးနေ့ဖြစ်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရတန်းအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့ခွင့်ရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါပြီလဲ။ဒီမိုကရေစီထွန်းကားရေးကိုဘလို့လူတွေဘလို့အရာတွေကအဟန့်အတားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီမိုကရေစီရေးမျှော်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်သောတာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဒါမဲ့စနေည VOA ရဲ့တိုက်ရိုက်လေးတိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါရခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လနာတန်းကပို့ချမှာဖြစ်ပါတယ်။
ဒီနေ့မြန်မာမယ် idiom အသုံးကတော့
street smart
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက s t r e e t street ကလမ်း s m a r t smart ကညံကောင်းတာထက်မြက်တာဆိုတော့ squat ခလုံးရဲ့ဓာတ်ရိုက်ဒီဘက်ကတော့လမ်းတွေနဲ့ပတ်သက်လို့ညံကောင်းတာပေါ့ရှင်တံမြန်အဖြစ်တော့ညံကောင်းလို့လမ်းတွေကိုမှတ်မိတယ်လို့ထင်စရာရှိပေမဲ့လို့အဲ့ဒီလိုအသေးပေမျိုးမဟုတ်ပါဘူး idiom ဆိုတဲ့သဘောအသေးပေကနေစဉ်ဘဝတစ်လျှောက်လုံးလျှောက်လှမ်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်မျက်နှာခဲခကောင်းတယ်အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူးရှင်းရှင်းပြောပါရင်တော့မအားတာမတုံးတာပေါ့ရှင်ဒီတော့ကတော့အမေရိကန်စကားပြောမှာအသုံးများတွေရှိပါတယ်။ဒါအပြင်မျိုးရဲသွားရင်လေမျိုးရဲသွားတာလာတာလေလေပဲပဲရှိတဲ့လူဘေးတွေ့ရင်လေရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းသုံးလို့ရပါတယ်။ဒီအသုံးတွေပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Tony actually understands a lot of things happening in the world today. He is street smart.And knows how to get along with people.
Tony ha ဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပြနေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Akin ba du lu ye le du twa da la da du so yin idiom a thong ne be lu pyo mle
street smart
lo pyo lo ya ba de a ra ga ro di ni mne twe tin pya ke de idiom a thong me phit ba de
တော်လလတန်းတင်ဆက်တဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာမြောက်ရေးရာတုံသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မြန်မာမြောက်ရေးရာအစီအစဉ်မှာတော့အကျန်းဖက်ပတိဖကတွေကြောင့်တည်ငြိမ်အေးချမ်းမှုနလန်းမထူနိုင်သေးတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်ပြီးအထူးသဖြင့်နိုင်ငံတကာသတင်းမီဒီယာတွေရဲ့ရေးသားတင်ပြချက်တွေကိုဒေသခံတွေအပါအဝင်မြန်မာနိုင်ငံတွင်းကလူတော်တော်များများကဘဝင်မကျဖြစ်နေကြတာတွေ့ရပါတယ်ဘာကြောင့်ဒီလိုဖြစ်ရလဲဆိုတဲ့အကြောင်းမကြသေးမီကအဲ့ဒီဒေတာကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းကအက်ဒီတာကိုကျော်ကျော်သိန်းကတွေးဆထားပါတယ်။ကိုကျော်ကျော်သိန်းနဲ့ဦးကျော်ဇန်သာတို့ဆွေးနွေးသုံးသပ်ထားတဲ့ပထမပိုင်းကိုနားဆင်နိုင်ပါပြီ
။ကိုကျော်ကျော်သိန်းခင်ဗျာအခုမြန်မာနိုင်ငံရဲ့အဓိကစိန်ခေါ်မှုပြဿနာကြီးဖြစ်တဲ့ရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်း VOA ကိုစားပြုပြီးတော့သတင်းသွားယူတဲ့အခါမှာအရင်တုန်းကပို့ခဲ့တာနဲ့လည်းထူးခြားတာကိုတွေ့ရပါတယ်။ကိုကျော်တင်းပို့တာထူးခြားတယ်ဆိုတာတဲ့ပရိသတ်တွေရဲ့တုံ့ပြန်မှုကိုကျွန်တော်ကြည့်တော့ခါကျတော့သူတို့ကဒီတကြိမ်တော့မျှတတယ်နှစ်ဖက်အမြင်ကိုပို့တယ်ဆိုတော့သုံးသက်ချက်မျိုးအများကြီးတွေ့ရပါတယ်။ကျွန်တော်ဂုဏ်ယူပါတယ်။ဆိုတော့ကျွန်တော်သိကျင်တာကအဲ့ဒါဘာကြောင့်လဲ။အရင်တုန်းကသတင်းယူကြတဲ့သတင်းတောက်တွေဟာဒီလိုနှစ်ဖက်အမြင်ကိုလွတ်လွတ်လပ်လပ်မေးခွင့်ကြုံခဲ့ကြရလားဘလောက်ထိလွတ်လပ်မှုရှိခဲ့သလဲအခုနဲ့အဲ့ဒါကိုနဲ့နှိုင်းစီမီပြောပြပါလားခင်ဗျာအရင်သတင်းထုတ်တွေသွားခဲ့ရတဲ့အတွက်ကြောင့်ဟုတ်ကဲ့
ဒီရခိုင်ခီးစဉ်ကကျွန်တော်တို့ကမြန်မာပြည်ကိုတာဝန်နဲ့ပြန်လာတဲ့ခီးစဉ်တွေတိုင်းမှာအခုရခိုင်ခီးစဉ်ကကျွန်တော်တို့ပထမအဦးဆုံးခီးစဉ်ပါဆိုတော့ရှေ့မှာတော့ကျွန်တော်တို့ဌာနကသတင်းထုတ်တွေသွားပူပါတယ်တခြားသတင်းထုတ်အများကြီးလည်းပဲဒီအစိုးရကအစီအစဉ်ပေးတဲ့ဒီနေရာပြန်သူတို့ပြောရဆိုရင်တော့ escorted media trip ပေါ့လေသူရကဥဆောင်စီစဉ်ပေးပြီးတော့သူရတာဝန်ရှိသူတို့ပြည်ချိုင်းဝန်ကြီးဌာနတာဝန်ရှိသူတို့ကအဖွဲ့ကောင်းဆောင်ဖြင့်လိုက်ပါပြီးတော့သွားတဲ့ခီးစဉ်ကဒီတစ်ချိန်မဟုတ်ပါဘူးအချိန်မလောက်ဆိုတော့လက်ရှိကျွန်တော်လက်ထက်မှာစီရင်နေရှိလို့ပါဒါကပထမဦးဆုံးအချိန်တော့မဟုတ်ပါဘူးတခြားသတင်းမီဒီယာသမားတွေတက်ပေါ့လေကျွန်တော်တို့ပထမဦးဆုံးဖြစ်တာဆိုတော့ကျွန်တော်သိထားသလောက်ကျွန်တော်နားလည်ထားသလောက်အစိုးရကစီစဉ်ပေးတဲ့ခီးစဉ်တွေတိုင်းမှာဆိုရကလိုက်ပို့တဲ့နေရာတွေပေါ့လေအဲ့ဒီနေရာတွေကိုပဲသတင်းသမားတွေကသွားရတာပါအဲ့ဒီခီးစဉ်တွေမှာကိုယ့်အစီအစဉ်နဲ့ကိုယ်ဟိုနေရာသွားမယ်ဒီနေရာသွားမယ်ကိုယ်ဖြတ်သွားမယ်ဒီဖြတ်သွားမယ်ဆိုပြီးတော့သွားလို့ရတဲ့အခြေအနေမဟုတ်ပါဘူးသွားလို့ရတဲ့အခြေအနေမဟုတ်ဘူးဆိုတော့ကခီးစဉ်ရဲ့အချိန်အကန့်အသတ်ကြောင့်ရောတခြားလူလူတွေပိုင်းဆိုင်ရာတွေကြောင့်ရောဖြစ်ပါလိမ့်မယ်အဓိကကတော့အချိန်အကန့်အသတ်ကြောင့်ဖြစ်နိုင်ပါတယ်တို့ကျွန်တော်နားလည်ထားတော့အရင်တော့ခီးစဉ်တွေမှာလည်းပဲသွားကြပါတယ်သူကဒီနေရာသွားတယ်ဆိုနေအဲ့ဒီနေရာကနေပြီးတော့နည်းနည်းလေးဟလာဒီခီးစဉ်သွားတဲ့ခီးစဉ်ရဲ့လမ်းကြောင်းပေါ်မှာပဲသွားတာတွေလည်းရှိပါတယ်ဆိုတော့လွတ်လပ်စွာသတင်းရရှိကုန်တဲ့ပတ်သက်လို့တော့ဒီအစိုးရလမ်းကြောင်းအတိုင်းစီစဉ်ပေးထားတဲ့နေရာတွေကိုကျွန်တော်လည်းပဲဒီအတိုင်းပဲသွားရတာပါပဲအရင်တုန်းကခီးစဉ်တွေမှာလည်းပဲဒီအတိုင်းပဲသွားရတာပါပဲသွားတဲ့ရောက်တဲ့နေရာတွေမှာတော့လလလလပြောစုမီမြန်ခွင့်ရကြတာပါပဲအဲ့ဒီမှာတော့ဘာမှကန့်သက်ချက်မရှိဘူးလို့ပဲဟိုကျွန်တော်ပြောရမှာပါ
ဟုတ်ကဲ့ဆိုတော့အခုကိုကျော်ကျော်သိန်းသွားတဲ့အထက်မှာဆိုရပါဆိုပြသိနာမည်ကြီးနေတဲ့အင်းဒင်ကြီးပါကိုကျော်ကျော်သိန်းရောက်တယ်အရင်သတင်းနောက်တွေလည်းပဲပြည်တွင်းရောပြည်ပသတင်းနောက်တွေရောနိုင်ငံတကာသတင်းနောက်တွေရောအဲ့ဒီကိုရောက်ကြမယ်လို့ထင်ပါတယ်သူတို့ကြတော့ရောနှစ်ဖက် community ရဲ့သဘောထားကိုမမေ့ခဲ့ရဘူးလားကိုကျော်ကျော်သိန်းကိုပြောကြတဲ့အထက်မှာသူတို့ကသတင်းနောက်တွေကိုတော့သိအတွေ့မခံကျင်တော့ဘူးလို့ပြောထားတာတွေ့ရပါတယ်ကိုကျော်ကျော်သိန်းအဲ့ဒီအခြေအနေလည်းပြောပြပါဦး
နှစ်ဖက်အမြင်မမေ့ကြဘူးလားဆိုတော့ရင်သတင်းနောက်တွေဘယ်လိုမျိုးသူတို့သတင်းတွေကိုမေးမြန်းပြီးတော့တင်ဆက်တယ်ဆိုတော့အကုန်လုံးတော့ဟိုကျွန်တော်ဒီအစီအစဉ်မှာပြောဖို့ရတော့ခက်ပါလိမ့်မယ်ဒါပေမဲ့ကျွန်တော်ရောက်ခဲ့တဲ့အင်းတင်ရွာရဲ့အခြေအနေကျွန်တော်တွေ့ပြီးတော့မေးမြန်းခွင့်ရခဲ့တဲ့ဒီရောအုတ်ချုပ်ရင်းနေပေါ့လေတနက်ကြီးကတော့ကျွန်တော်မေးတဲ့ဟာကိုပြောဖို့ငြင်းကြပါတယ်သူတို့မသိဘူးလို့ညင်ညွာဖြစ်ဖြစ်နဲ့ပတ်သက်လို့သူတို့မသိဘူးအဲ့ဒီအချိန်ကသူတို့ဖုန်းကြောင်းထဲမှာပေါ်အောင်နေရလို့ဆိုတော့အမှုနဲ့ဖြေကြပါတယ်ဆိုတော့အရင်သတင်းတော့တွေလည်းပဲ ဒီလိုမျိုးပဲလားတဲ့တူမေးခွန်းမျိုးလားတဲ့တူအခြေအနေမျိုးနဲ့ကြုံရလိမ့်မယ်လို့ထင်ပါတယ်ကျွန်တော်ကအင်းညောကိုရောက်တဲ့ပထမဆုံးသတင်းသမားလည်းမဟုတ်ပါဘူးဒီပင်သတင်းသမားအများပြရောဒီပသတင်းသမားအများပြရောအင်းညောကိုအချင်းချင်းရောက်ဖူးပါတယ်ဒီရင်းဒီပသတင်းသမားတွေတွားကြတဲ့အချိန်တွေမှာကျွန်တော်အခုမေးမြန်းတာအရာကျွန်တော်ရတဲ့အတွေ့ခံစားချက်ပေါ့လေအဲ့ဒါတော့ဗာလဲဆိုတော့သူတို့အင်းညောကိုတွားတယ်အင်းညောကကြည့်ရသူကြည့်ရသားတွေနဲ့နေတယ်နောက်ဆုံးကျွန်တော်တို့အင်းညောမှာဟလာမွတ်စလင်တွေကတက်လိုက်တယ်လို့ဆွဆွဲတဲ့ဥမောင်းနေရဲ့အမျိုးသမီးလေးပဲသတင်းမီဒီယာသမားတွေနဲ့အချင်းချင်းတွေ့ပြီးတော့တွေ့ပြီးတော့နေမျက်နှာတွေရှိပါတယ်သို့တော့ဒီရွာသူရွာသားတွေရဲ့အခွေတွေရေပုံရခံစားချက်ကဘယ်လိုရှိသလဲဆိုတော့ကျွန်တော်သူတို့ကိုကြည့်ရအောင်ချုပ်ရင်းမှုနဲ့နေမျက်နှာကနေပြီးတော့ကျွန်တော်ခံစားရတာကဘာလဲဆိုတော့သူတို့ရွာနဲ့ပတ်သက်ရင်သူတို့ရွာကဖြစ်တဲ့နယ်ပတ်သက်ရင်နိုင်ငံတကာသတင်းမီဒီယာတွေဒီလိုတဲ့မီဒီယာတွေရေလို့တော့ကြွေအောင်ချုပ်မှုကမပြောပါဘူးသူကတော့နိုင်ငံတကာသတင်းမီဒီယာကိုဒီကနေ့ရင်းပြီးတော့ပြောပါတယ်သူတို့ရဲ့စိတ်ဝင်စားမှုကတခုပဲရှိတယ်အဲ့ဒါကတော့ဗာလဲဆိုတော့မွတ်စလင်ဆယ်ဦးကိုဒီမှာလုံခြုံရေးတပ်ဖွဲ့တွေနဲ့ဒီဒေသခံဆော်သားတွေကဟိုတပ်ပစ်လိုက်တဲ့ကိစ္စကိုပဲသူတို့ကစိတ်ဝင်စားတယ်အဲ့ဒီကိစ္စပြင်ကြံဖြစ်ပျက်သွားတဲ့ကိစ္စတွေကိုသူတို့စိတ်ဝင်စားဘူးဥပမာကြွေအောင်ချုပ်မှုကျွန်တော်ပြောတာပေါ့လေသူကပြန်နေတယ်မကြသေးခင်ကကျွန်တော်စိတ်မတိုင်ခင်မကြသေးခင်ကလာသွားတဲ့နိုင်ငံတကာသတင်းမီဒီယာတခုကိုသူကပြန်မိတယ်။သူတို့ရွာသားဥမုံနေတက္ကံအတိတလားဆိုတော့အဲ့ဒီမီဒီယာကမတည်ဘူးလို့ဖြစ်တယ်။တခါကိုဘက်မှာဟိန္ဒူရွာသားတွေအတက်ခံရတာကိုတည်တလားမတည်ဘူးလို့ဖြစ်တယ်။ဆိုတော့သူကပြောတယ်ကျွန်တော်စိတ်မကောင်းဘူးလို့ကျွန်တော်ပြောပါတယ်။ဆိုတော့သူတို့ရဲ့အထွေထွေရေပုံရခံစားချက်ကဘယ်လိုဖြစ်သွားလဲဆိုတော့လာတဲ့သတင်းမီဒီယာတွေသူတို့စိတ်ဝင်စားတဲ့ကိစ္စသူတို့သိချင်တာတခုပဲရှိတယ်။မွတ်စလင်၁၀ယောက်အတက်ခံရတဲ့ကိစ္စကိုစိတ်ဝင်စားတယ်ကျန်တဲ့ဝင်းဝိုင်းကလူတွေခံစားရတာတွေ့ကြုံရတာတက်ဖက်ခံရတာအဲ့ဒါတွေကိုစိတ်ဝင်စားဘူးသိလည်းမသိဘူးအဲ့တော့သူတို့ရဲ့သတင်းကိုလူချင်းပုံသတင်းတင်ဆက်ပုံဟလာသတင်းပြောပုံတွေတစ်ဖက်ဆောင်းနေဖြစ်တယ်ဆိုတဲ့ရေပုံရခံစားချက်မျိုးရှိတဲ့သဘောမျိုးကျွန်တော်ပြောကြပါတယ်အဲ့ဒါကကြေးဝအုပ်ချုပ်မှုပြောတာပြင်ကျွန်တော်ခုနပြောသလိုဟိုကျန်တဲ့ရွာသားတွေငင်းဆန်တာကလည်းပဲဒီချက်ကိုထင်ရပါတယ်ခင်ဗျာ
နောက်တစ်ခုကိုကျော်ကျော်သိန်းပို့တဲ့သတင်းထဲမှာနောက်ကျွန်တော်တခုသတိထားမိရဲ့ဒီဒုက္ခတွေပြန်လာရေးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာသတင်းတော်တော်များများထဲမှာဘယ်သူမှပြန်မသွားခြင်းဘူးသွားမဲ့အစားကိုကိုပဲသက်စေလိုက်မယ်။ဘာညာဆွဲသတင်းတွေသာအပြင်းထန်ကြားနေရပါတယ်။အခုကိုကျော်ကျော်သိန်းရောက်သွားပြီးသတင်းပို့တော့သတင်းယူတော့ပြန်လာခြင်းနဲ့လူတွေရဲ့ဆန္ဒကိုလည်းကြားရတယ်၊သိရတယ်။ဆိုတော့အဲ့ဒီကိစ္စမှာရောအဲ့ဒီကျန်တဲ့သတင်းသမားတွေအနေနဲ့အထူးသဖြင့်နိုင်ငံတကာသတင်းသမားတွေအနေနဲ့နှစ်ဖက်ကိုမချင်းကပ်ခက်လေတာလား။အင်းနဲ့ကိစ္စလိုပဲသူတို့စိတ်ဝင်စားရမြွေပြီးလုတ်သွားလေသလားဆိုတာလည်းကျွန်တော်သိကျင်ပါခင်ဗျာ
။ဟုတ်ရေပုံရပြောရမယ်ဆိုရင်တော့နိုင်ငံတကာသတင်းမီဒီယာရဲ့အချင်းကမှုကကိစ္စရဲ့တစ်ခုဒီအပေါ်ကိုပဲအာယုံစိုက်ပြီးတော့အချင်းကပုံကြရတယ်လို့ကျွန်တော်အဲ့လိုရေပုံရကျွန်တော်ကိုယ်တိုင်တွေးမိပါတယ်။ဘာကြောင့်ပြန်မလာခြင်းကြတာလဲ။ပြန်မလာဖို့အတွက်ပြန်မလာခြင်းကြတဲ့အတွက်ပဲအချင်းတွေပဲရှိတယ်လေဆိုတာကိုပဲသူတို့အာယုံစိုက်ပြီးတော့အလားပြန်လာခြင်းနဲ့လူတွေရှိတယ်အစိုးရတော်ဝင်ရှိသူတွေဘက်ကလည်းပဲပြောထားတာထက်ကတည်းကရှိပါတယ်ဟလားပြန်လာခြင်းနဲ့ဒီဘက်မှာစီးပွားရေးလုပ်ငန်းဆွေးနွေးသားချင်းရှိတဲ့လူတွေကပြန်လာခြင်းနဲ့အဲ့လူတွေရဲ့စီရင်ဘင်္ဂလားဒေ့ရှ်ကပြုစုတဲ့ထဲမှာမပါဘူးတခါဟိန္ဒူကပြေးသွားတဲ့ဟိန္ဒူကြီးရောသားတွေရှိတယ်အဲ့လူတွေပြန်လာခြင်းနဲ့အဲ့လူတွေစီရင်ထဲမှာမပါဘူးစီရင်ထဲမှာပါတဲ့လူတွေကပြန်မလာခြင်းနဲ့လူတွေပဲပါတယ်ဆိုပြီးတော့မြန်မာစိုးရတော်ဝင်ရှိသူတွေဘက်ကလည်းထက်ကတည်းကပြောထားပါတယ်ဆိုတော့ကျွန်တော်ကအဲ့ဒီအချက်ကိုခေါင်းနဲ့တွင်းပြီးတော့အဲ့ဒီကိစ္စကိုကျွန်တော်ကမေးတာပါနိုင်ငံတကာသတင်းမီဒီယာတွေရဲ့အာရုံစိုက်မှုမှာသူတို့ရဲ့သတင်းတင်ပြဖို့နေဆက်ပုံမှာတော့ပြန်လာခြင်းနဲ့လူတွေရှိသလားမရှိဘူးလားဆိုတာမျိုးကိုသတင်းတင်ပြတာနေပြီးတော့မရှိသလောက်ပေါ့ဒီနေပြီးတော့ပြန်မလာခြင်းဘူးပြန်မလာခြင်းရတဲ့အကြောင်းရင်းမှလည်းပဲဒီဘက်အစိုးရကလူတို့ရဲ့အခြေအနေ NDC ကကိစ္စတခါသူတို့ရဲ့အခွင့်အရေးအပြည့်အဝမရတာစပြီးအရိယာကိုပဲဇောင်းပေးပြီးတော့ဟိုတင်ပြတဲ့သဘောမျိုးကျွန်တော်လည်းပဲနိုင်ငံတကာသတင်းတွေဖတ်တဲ့ချိန်မှာအဲ့လိုပဲတွေ့ရပါတယ်ဆိုတော့နောက်တစ်ခုကလည်းပဲကျွန်တော်တင်ပြတဲ့အထက်မှာပါတယ်ဟလားပြန်လာခြင်းတွေလည်းရှိတယ်ဆိုတာလည်းပဲကျွန်တော်တို့ဘက်ကဟို safe site ပေါ့လေအကောက်ဝဲဒီဒီကြကြကိုယူပြီးတော့ဟိုရထဘူးလားကြကြကျွန်တော်တို့အခြေခံကြကြပြောရမယ်ဆိုရင်တော့ဒါကကျွန်တော်ခရစ်တုံမင်းမြန်ခဲ့တဲ့ကိုယ်တဘောနဲ့ကိုယ်ပြန်ဝင်လာတဲ့မွတ်စလင်တူကပြောတဲ့စကားပဲရှိပါသေးတယ်တကယ်တကယ်ကျတော့ဒုက္ခတဲ့စကားတွေကပြန်လာခြင်းနဲ့လူတွေကိုဟလားကျွန်တော်တို့တယောက်နဲ့ယောက်တို့မှုဒီကပို့ပြီးတော့ခရစ်တုံမင်းမြန်ကိုရမယ်ဆိုရင်ဒီဥစ္စာကပို့ပြီးတော့ဟုတ်ဤမဟုတ်ဤ ပို့ပြီးတော့ထင်ရှားလိမ့်မယ်လို့ကျွန်တော်ယူဆပါတယ်အခုလက်ရှိကတော့ဒါမွတ်စလင်တဦးတည်းရဲ့အမြင်ကိုပဲကျွန်တော်ကတင်ပြခွင့်ရသေးတဲ့အခြေအနေပါအဲ့ဒီအခြေအနေကိုပဲဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့ပြည်တွင်းသတင်းမီဒီယာတချို့ကတင်ပြမှုဘိုင်းမှာအားနေခဲ့လေသလားလို့ကျွန်တော်တို့အဲ့လိုတော့စဉ်းစားလို့ရမယ်ထင်ပါတယ်ခင်ဗျဟု
တ်ကဲ့နောက်တစ်ခုကအဲ့ဒီဒုက္ခသည်တွေပြန်လာဖို့အတွက်မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီကြပြီးတဲ့နောက်မှာမြန်မာဘက်ကပြင်ဆင်မှုတွေလုပ်တယ်ပညာစုရောသက်ဆိုင်တဲ့တာဝန်ရှိတဲ့ဝန်ကြီးပညာသွားပြီးတော့ဆင်းပြနေရလဲတွေ့ပါတယ်ဒါနဲ့ပတ်သက်လို့လည်းနိုင်ငံတကာသတင်းထဲမှာဒါလုံးဝစိတ်မချဘူးဘယ်လိုမဖြစ်ဘူးစသဖြင့်တစ်ချိန်လုံးပြောနေကြတာတွေ့ရပါတယ်အခုကိုကျော်ကျော်သိန်းမျက်မြင်ဒုက္ခသည်တွေပြန်လာနိုင်ဖို့အတွက်လှုပ်ထားတဲ့လှုပ်ဆောင်ချက်တွေကိုလည်းနည်းနည်းသုံးသပ်ပြောပြပါဦးခင
်ဗျဟုတ်ကဲ့ပါဦးကျွန်တော်မြင်ရတာတော့လေဒီတောင်ပြူလက်ဝဲကျွန်တော်တို့တို့ကပုံလန်းရေလန်းစခန်းတစ်ခုနဲ့ကျေစုလက်ခံစခန်းတစ်ခုလက်ခံတဲ့မှာကျွန်တော်တို့သွားခွင့်ရခဲ့တာကတောင်ပြူလက်ဝဲစခန်းပေါ့နော်ရေလန်းကနေဝင်လာမယ်ငခုရစခန်းတော့ကျွန်တော်တို့သွားခွင့်မရခဲ့ဘူးပေါ့တောင်ပြူလက်ဝဲစခန်းမှာကတော့ဒီပြင်ဆင်ထားတဲ့ဟာတွေကရေပုံအားဖြင့်ပြောမယ်ဆိုရင်အတော်လေးစနစ်တကျပြင်ဆင်ထားတဲ့ပုံရှိပါတယ်ဆိုတော့ကျွန်တော်လည်းအဲ့ဒီမှာပဲကျွန်တော်မေးပါတယ်ဒီလိုပြင်ဆင်ထားတဲ့ဟာတွေကိုနိုင်ငံကအဖွဲ့အစည်းလာကြည့်သလားကုလသမဂ္ဂလာကြည့်သလားတခြားနိုင်ငံကလာကြည့်သလားဆိုတော့အဲ့ဒီစကန်တာဝန်ခံကိုယ်တိုင်ကကုလသမဂ္ဂအပါအဝင်သတင်းမီဒီယာတွေနိုင်ငံကအဖွဲ့အစည်းတွေလာကြည့်ကြတယ်ပြီးခဲ့တဲ့ကျွန်တော်တို့ဒီဂျပန်တွင်မှာပဲဒီအာဆီယံထရိုင်ကပေါ့ဒီအာဆီယံဝင်ကြီးအဖွဲ့ကလည်းပဲလာမယ်လို့သူပြောပါတယ်တကယ်ရောမြောတော့ကျွန်တော်အတိအကျမပေးနိုင်ပါဘူးဆိုတော့လာကြည့်ထားကြတယ်ဆိုတော့အခြေအနေကိုသူတို့ကျွန်တော်တွေ့သလိုပဲသူတို့တွေ့မှာပါ
ဦးကျော်စံသာတင်ဆက်သွားတဲ့မြန်မာအရေးသုံးသပ်ချက်ကိုနှားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့သူယုံကြည်ရာကဏ္ဍအလဲရောက်လာပါပြီမြန်မာနိုင်ငံအလဲပိုင်းကကဗျာဆရာမျိုးတေစာမောင်ကသူ့ရဲ့ယုံကြည်ရာတွေကိုပရိသတ်ကိုပြောပြမှာဖြစ်ပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားပါ
ကြရည်ဒီအောင်နေနေရောဟိုကျောင်းဆရာတောင်နေနေရောဆိုရင်တော့ဟိုစာပြနာရောကြရည်ရာရောဟိုနိုင်ငံရေးလုပ်နေတာပါပဲဘာလို့လဲဆိုတော့ဟိုတိုင်းပြည်တစ်ခုကိုတည်ဆောက်တဲ့နေရာမှာအခါမှာလဲကလေးတွေကိုဒီတိုင်းပြည်ကဘလို့ပုံစံမျိုးဘလို့ဇလုံးချက်မျိုးဘလို့အိမ်မက်မျိုးနဲ့ဖြစ်လာမဲ့တိုင်းပြည်ဆိုတာကိုပြောနေရတယ်လို့ကြရဲမှာလဲကျွန်တော်တို့ကဟိုဘလို့တိုင်းပြည်မျိုးမှာဒီကြရည်ရေးခဲ့တယ်ဘလို့လူဖွဲ့စည်းမှာဒီကြရရေးခဲ့တယ်ဘလို့နာကျင်မှုမှာဒီကြရရေးခဲ့တယ်ဘလို့ပျော်ရွှင်မှုမှာဒီကြရရေးခဲ့ဆိုတော့ပြဖို့အတွက်ကျွန်တော်ကြရရေးရလို့ကြရဆရာတယောက်နေနေရောဟိုကျောင်းဆရာတယောက်နေနေရောခိတ္တခုဆရာတဲ့နေရာမှာအဲဒီဒိုင်ယာတစ်ခုဝေဒနာတစ်ခုရဲ့ကိုတုံးပြီးတော့တို့တို့ကကလေးတွေကိုစာသင်ရတယ်လားသူပဲနောက်တစ်ခေတ်မှာကြရဖက်မှလူတွေအတွက်ဆိုတော့ဒီတစ်ခေတ်မှာပဲအမှတ်လို့အတွက်ကြရရေးရတယ်။နောက်တစ်ခုကကျွန်တော်ကကြပြဘာလဲကျွန်တော်တယောက်နေနဲ့လေလှုပ်ဆောင်နေတဲ့အခါမှာဘာလို့ ਆ လဲဆိုတော့ဒီဘလို့ကြပြလေးဘာသာပြန်မလဲဆိုတာကိုကျွန်တော်စဉ်းစားရတယ်။အဲ့လိုစဉ်းစားတဲ့အခါမှာဒီတိုင်းပြည်အတွက်လိုအပ်တဲ့ဒီအရက်ဒီတာမှာလိုအပ်နေတဲ့ကြပြပေတာသို့မဟုတ်ကြပြအမျိုးအစားတွေကိုကျွန်တော်ကြပြပြန်ပေးဘာသာပြန်ပေးနေတယ်။အဲ့ဒီအခါမှာကဘာမှာကြောင်ကြောင်မတည့်တဲ့သို့မဟုတ်မညွတ်တဲ့မတည့်တဲ့အဖွဲ့အစည်းတွေဖြစ်ကောင်းဖြစ်မဲ့ကျွန်တော်နိုင်ငံမှာလိုအပ်တဲ့ကြပြအမျိုးအစားဆိုရင်ကျွန်တော်ကြပြပြန်ပေးနေပါလေအဲ့တော့ပြန်ချုပ်မယ်ဆိုရင်ကျွန်တော်တို့ကဟိုကြပြဆရာတယောက်အနေနဲ့ကြပြဘာသာစကားတယောက်အနေနဲ့ပြောရမယ်ဆိုရင်ဒီနိုင်ငံဒီဒေသဒီတိုင်းပြည်မှာကြပြအရဘယ်လိုများညွတ်ကြမလဲကြပြအရဘယ်လိုများရှိမှာတာယာဖြောင်းပြီးတဲ့တိုင်းပြည်ကူတိဆောက်မလဲဆိုတာကိုရည်ရွယ်ပြီးတော့ကြပြအလုပ်ကိုလုပ်တယ်အလားတူပဲဒီကြပြကိုတုံးပြီးတော့ဒီကြပြကိုအတုံးချပြီးတော့ဒီကြပြကိုဟိုရွတ်ဆိုပြတာပင်ချပြီးတော့ကျွန်တော်တို့ကလေးတွေကိုပင်ချရင်းနဲ့တိုင်းပြည်အတွက်ကြပြကိုချိမဲ့လို့တဲ့အလုပ်ပညာရှိရလို့ရဲ့ကလေးတွေဖြစ်အောင်ပင်ပေးရင်းနဲ့အဲကြပြဆရာဘွားနဲ့အလားပြန်ဆရာတယောက်ဘွားနဲ့ကြပြဆရာတယောက်ဘွားနဲ့ကျောင်းဆရာတယောက်ဘွားနဲ့ရှင်ရုံကြီးကြီးပဲရှေ့ကိုဆက်သွားနေတယ်အစားအမြိုင်းမျော်လင့်ပါဘူးတန်းကြီးအတွက်
ဒီလူဖွဲ့စည်းအတွက်တာယာတဲ့အပူဝင်ခဲ့မဲ့တဲ့အမေရိကာရဲ့တားချော့ဒေးဆိုနိုင်တဲ့တိုင်းပြည်တစ်ခုဖြစ်အောင်ဒါကျွန်တော်စတင်ပါတယ်ကျွန်တော်ကြပြရေးပါတယ်ကျွန်တော်ကြပြပုံမှန်ပြန်ပါတယ်ဒါကျွန်တော်အကြောင်းကြီးရပါတယ်ခင်ဗျာအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘယ်လိုအကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com ကို
စာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်ကြပါစရာမျိုးတေစာမောင်ရဲ့သူယုံကြည်ရကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာသုံးရရှိများခင်ဗျာမကြာခင်မှာ
2019ခုနှစ်ကြီးအကုန်ဆုံးတော့မှာဖြစ်ပါတယ်ကျွန်တော်တို့ VOA ကနေပြီးတော့သွားရရှင်တွေအတွက်တက်ကြွေလက်ဆောင်တွေကိုလည်းပေးနေပါတယ်ခင်ဗျာအမေရိကန်ပြည်အောင်စုတလွားကတဘာဝတော်တောင်နဲ့လမ်းမာကြီးတွေလမ်းငယ်လေးတွေရဲ့လှပတဲ့ရှုခင်းပုံတွေကိုကျမတို့ VOA ရဲ့မြတ်တာလက်ဆောင်တက်ကြွေလိုချင်တဲ့ဆိုရင် VOA အမေရိကန်တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင် burmese@voanews.com ကို 2019 VOA ပြည့်ကြရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုယ်နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။
VOA ကိုစာရေးသားပြီးတော့ VOA ရပြက်ကြတဲ့နေကိုလည်းတောင်းခံနိုင်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ website ပေါ်မှာလာရောက်ကြည့်ရှုဖတ်ရှုနားဆင်လို့ရဆိုရင်တော့လိပ်စာက burmese.voanews.com ဖြစ်ပါတယ်ဒီကနေ့ညနေပိုင်း VOA ရထုတ်လွှင့်ချက်တွေကိုတော့လိုင်းနံပါတ် 18925 တို့မှာဖမ်းယူနားဆင်နိုင်ပါတယ်
ကြာခင်မှာအစီအစဉ်လေးပြီးဆုံးတော့မှာဖြစ်ပါတယ်အဲ့ဒီအစီအစဉ်ပြီးဆုံးခင်မှာအခုတော့သတင်းအကျဉ်းချုပ်ကိုဦးကျော်စံသားကတလှည့်ပြောပြပေးမှာဖြစ်ပါတယ်၄၂ဦးမြောက်အမေရိကန်သမ္မတဂျော့ဂျ်ဟာဗတ်ဝေါ်တာဘုရှ်ရဲ့နိုင်ငံတော်ဇာပနအခမ်းအနားမှာနိုင်ငံရေးအရာအချိန်ကာလဆယ်စုနှစ်နှစ်ချီပြီးအလှမ်းကွာနေသူတွေလောလောဆယ်သဘောကွဲနေသူတွေအတူတူကတက်ရောက်ခဲ့ကြပါတယ်လက်ရှိသ
ဆွဲနှုတ်ဆက်ခြင်းမရှိခဲ့ပါဘူး။ဒါ့အပြင်သူဟာအစင်လာအတိုင်းကွလွန်သူသမ္မတရဲ့နိုင်ငံတော်ဇာပနာအခမ်းအနားမှာလက်ရှိသမ္မတအနေနဲ့မင်ခွန်းပြောကြားခြင်းလည်းမရှိခဲ့ပါဘူး။သမ္မတကြီးဘုရှေရုတ်လက်ကတော့အခုထိမှတက်ဆက်ပြည်နယ်ဟူစတန်မြို့ကိုရောက်ရှိတော့ပါပြီ။စိန့်မာတင်စ်အပီစကောပယ်ဖျားကျောင်းမှာတညရနာပြီးကြသတင်းနဲ့မှာဝတ်ပြုဆုတောင်းပွဲတရားကျင်းပမှာဖြစ်ပါတယ်။အဲဒီနောက်မှာတော့တက်ဆက်ANM Techzo Wim သမ္မတ George H.W. Bush စာကြည့်တိုင်းမှာမနစ်ကကွယ်လွန်သွားခဲ့တဲ့သူရဲ့ဇနီးတဲ့ Barbara Bush နဲ့ကလေးဘွားတို့ကသွေးကင်ဆာနဲ့ကွယ်လွန်သွားခဲ့တဲ့သမီး Robin Bush တို့နှစ်ဖေးမှာဂူသွင်းစကြဝဠာဖြစ်ပါတယ်ဂျပန်ကန်လွန်ပင်လယ်ပြင်မှာ American Marine တပ်လေယာဉ်နှစ်စင်းပြတ်ကျသွားတဲ့အတွက်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေရပါတယ်အခုခါမှာမရင်းတပ်သားတူကိုကယ်ဆယ်ရရှိပြီးဖြစ်ပြီးလည်းနှစ်ငါးစုစုပေါင်း9ဦးပျောက်ဆုံးနေတဲ့ဖြစ်ပါတယ်။ဤဝကူနီလီဒါစခန်ကလေ့ကျင့်ရေးပြန်တန်းခဲ့စဉ်ပြတ်ကျသွားတဲ့လေယာဉ်နှစ်ငါးရဲ့အကြောင်းရင်းပြကြရတဲ့အကြောင်းကိုတော့ဥတည်မသိရှိရသေးပါဘူး။ဂျပန်နိုင်ငံမှာလောလောဆယ်အမေရိကန်စစ်သား5000ခန့်ရှိနေပါလိမ့်မယ်။ရိုဟင်ညာမွတ်စလင်တွေမြန်မာနိုင်ငံကိုချီတက်ထိုင်အောင်ဘင်္ဂလားဒေ့ရှ်အစိုးရသွေးထိုးလှုံ့ဆော်နေရဆိုရက်ပြောဆိုကြတဲ့အတွက်မြန်မာအစိုးရဝန်ကြီးတူတောင်းပန်ရမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာသံမကြီးကိုမြန်မာသံမကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးရုံးကိုခေါ်ယူပြီးတော့အခုလိုပြောကြခဲ့တာဖြစ်ပါခင်ဗျာ
။ကျေးဇူးပါဦးကျော်စံသာရေးဒီမနက်အတွက်အစီအစဉ်ထုတ်လို့ရင်မှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကုတ်ဖြစ်ပါတယ်။ဒီမနက်ပိုင်း VOA အစီအစဉ်လေးကိုမနက်6:00နာရီ9:00နာရီထိလိုင်းဒိုမီတာ30 40 48နဲ့လိုင်းလာ190တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်နေမြတ်အားလုံးပျော်ရွှင်ပွဲရနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.